Welcome to the Voice of America in Burmese.
မင်္ဂလာညကျမ်းမာတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဧပြီလ9ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိစတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမမရှင်ကြာသပတေးနေ့ညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်ထိတ်တဲရောက်သတင်းတွေမှာတော့လက်နက်ပေးပါအသေးခံတိုက်ပေးပါမယ်လို့ယူကရိန်းကိုစစ်လက်နက်တွေထောက်ပံ့ပေးဖို့ယူကရိန်းနိုင်ငံသားရေးဝန်ကြီးကထပ်မံတောင်းဆိုလိုက်ပါတယ်ရုရှားကိုကုလလူခွေးကောင်စီကနေထုတ်ပြဖို့ G7 ဆက်မှုထိပ်သီး9နိုင်ငံကဒီကနေ့တောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာတော့နိုင်ငံသားဝင်ထိ ंछ ုပ်တဲ့ဥပဒေအစ်ကြောင့်ဥရောပနိုင်ငံတွေနဲ့မြန်မာနိုင်ငံသားစီးပွားရေးလက်ပတ်ဖို့အခက်တွေ့နေတယ်လို့ EU ဥရောပသမဂ္ဂကိုယ်စားလှယ်ရုံးကကြေညာချက်ထုတ်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူမြန်မာနိုင်ငံရဲ့ထိတ်တန့်ရောက်သတင်းတွေမှာတော့ဗဟိုဘဏ်ဒုတိယဥက္ကဋ္ဌဒေါက်တာသန်းဆွေဒီကနေ့သူမရဲ့နေအိမ်မှာတနက်နေ့ပြစ်ခတ်ခဲ့ရပါတယ်လက်ရှိအခြေအနေဘယ်လိုရှိပါသလဲ
ဒီလိုပတ်သက်ပြီးတော့မနေ့ကတည်းကအဲ့ဒီဖြစ်ချက်ကိုလာမှာပါလေ။အများကြီးဖြစ်နေတာတော့တပ်တော်ကြီးပါ။အဲ့လိုကျွန်တော်တို့ကမေးတယ်အဲ့ဒီစာပေါ်တော့ကတော့ဆုံးချီနေပြီပေါ့။ဘယ်လောက်ကြီးဖြစ်တယ်ရတော့လည်းပြန်ကောင်းလာတယ်လားတပ်တော်ကြီးလေးနဲ့ကြားပါလေ
။ရှစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ဒုတိယခေါင်းဆောင်ဦးသက်ဆွေ VOA ကိုပြောပြပေးခဲ့တာပါရှင်။ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။မြန်မာနိုင်ငံဘက်ကပို့မဲ့လက်နက်တွေထိုင်းမှာဖမ်းမိတဲ့သတင်းပေးပို့ချက်နောက်ဆက်ရနာသိမှုစန့်ကျင်လို့အဖမ်းခံရသူတွေကအရွယ်မရောက်သူတွေနဲ့မတန်ဆွမ်းသူတို့အခွင့်အရေးဆုံးရှုံးနေရတဲ့အခြေအနေဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုချိန်လုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုစောဝင်းလိုင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။ယူကရိန်းရုရှားစစ်ပွဲနဲ့တိုက်ရိုက်ပဝင်ပတ်သက်မှာကိုစိုးရိမ်နေတဲ့အတွက်ယူကရိန်းနိုင်ငံကတောင်းဆိုနေတဲ့လက်နက်အကူအညီတွေပေးဖို့ဝင်လင်းနေကြတယ်ဆိုတဲ့အကြောင်းပြချက်ကိုယူကရိန်းနိုင်ငံသားရေးဝန်ကြီးဒီမီထရိုကူလေဘာကပယ်ချလိုက်ပါတယ်။သူတို့ကိုစားရုရှားကိုယူကရိန်းကတိုက်ခတ်ပေးနေတဲ့အတွက်ယူကရိန်းကိုစစ်လက်နက်တွေထောက်ပံ့ပေးကြဖို့သူကထပ်မံတောင်းဆိုပါတယ်။ကျွန်တော်တို့ရဲ့တောင်းဆိုချက်ကမျှတမှုရှိပါတယ်။ခင်ဗျားတို့ကကျွန်တော်တို့ကိုလက်နက်ပေးကျွန်တော်တို့ကအသေးခံပြီးတိုက်ပေးမယ်။စစ်ပွဲဟာလည်းယူကရိန်းမှာလည်းအဆုံးသတ်သွားပါမယ်လို့ဝန်ကြီးကူလေဘာကပြောပါတယ်။ဘရပ်ဆဲလ်စ်မြို့မှာကျင်းပမဲ့နေတိုးအဖွဲ့ဝင်နိုင်ငံသားရေးဝန်ကြီးတွေရဲ့ဆေးဝါးမတိုင်ခင်နေတိုးအဖွဲ့အကြီးအကဲရန်စတိုတင်ဘာနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးကူလေဘာကအဲ့ဒီလိုပြောလိုက်တာဖြစ်ပါတယ်။နေတိုးအစည်းအဝေးအတွင်းယူကရိန်းကလိုအပ်နေတဲ့လေကြောင်းကာကွယ်ရေးစနစ်နဲ့တင်ကားဖြတ်လက်နက်တွေအပါအဝင်တခြားအကူအညီတွေပေးရတဲ့အတွက်ဆွေးနွေးကြမယ်လို့နေတိုးဖွဲ့အကြီးအကဲရန်စတိုတင်ဘာကပြောပါတယ်။အနောက်နိုင်ငံတွေကရုရှားပေါ်ချမှတ်ထားတဲ့ဒဏ်ခတ်ရေးယူမှုကိုသူ့အနေနဲ့ကြိုဆိုကြောင်းဒါပေမဲ့ရုရှားထွက်ရင်နံတဲ့ဓာတ်ငွေတွေကိုပိတ်ပင်ကတ်တတ်တာရုရှားဘာနဲ့အားလုံးကို swift လို့ခေါ်တဲ့နိုင်ငံတကာဘဏ်စနစ်ထဲပါဝင်ခွင့်မရှိအောင်ဟန့်တာတာရုရှားတင်မောတွေနဲ့ကုန်ပစ္စည်းတွေကိုကန့်ကွက်ခွင့်မပြုတာစတဲ့တိုးမြင့်အရေးယူမှုတွေထပ်မံလှုပ်ဆောင်ဖို့လိုအပ်ကြောင်းယူကရိန်းနိုင်ငံသားရေးဝန်ကြီးကူလေဘာကပြောပါတယ်ခင်ဗျာယူကရိန်းနိုင်ငံအတွင်းရုရှားစစ်တပ်ရဲ့ရုံးမှရက်ဆက်တဲ့လုပ်ရတဲ့ကြောင်းရုရှားနိုင်ငံကိုကုလသမဂ္ဂလူခွင့်ရေးကောင်စီကနေထုတ်ပယ်ပြစ်ဖို့ G7 ဆက်မှုထိပ်သီး9နိုင်ငံကဒီကနေ့တောင်းဆိုလိုက်ကြပါတယ်။အခုချိန်ဟာရုရှားနိုင်ငံကိုလူခွင့်ရေးကောင်စီအဖွဲ့ဝင်အဖြစ်ကနေရပ်ဆန်းပြစ်ဖို့အချိန်တန်ပြီလို့ G7 အဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်၊ဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတို့ကကြေညာချက်ထုတ်ပြန်လိုက်တာပါ။ယူကရိန်းနိုင်ငံဘူရှာမြို့မှာရုရှားတပ်ဖွဲ့တွေကအရသားတွေကိုစနစ်တကျကြိုတင်စီစဉ်ပြီးပြစ်ခတ်တပ်ဖြတ်ခဲ့တယ်ဆိုတဲ့ဆွဆွဲပြောဆိုမှုတွေထွက်ပေါ်ပြီးတဲ့နောက်ရုရှားကိုလူခွင့်ရေးကောင်စီကထုတ်ပြဖို့တောင်းဆိုမှုတွေထွက်ပေါ်လာနေတာမှာရုရှားကိုထုတ်ရေးမထုတ်ရေးကုလသမဂ္ဂအထွေထွေညီလာခံကဒီကနေ့ဧပြီလ9ရက်နေ့နောက်ပိုင်းမှာမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်ရုရှားကိုယ်တိုင်ကကျူးလွန်နေတဲ့အခွင့်အရေးချိုးဖောက်မှုတွေနဲ့ယူကရိန်းကိုဝင်ရောက်တိုက်ခိုက်တဲ့ထိုးစစ်အတွက်အရေးယူရေးဆိုင်ရာဆုံးဖြတ်ချက်တွေကိုရုရှားကဗီတိုအာဏာသုံးပယ်ချလို့မရအောင်ရုရှားကိုလုံခြုံရေးကောင်စီအဖွဲ့ဝင်အဖြစ်ကထုတ်ပြဖို့ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကလည်းအစောပိုင်းကတောင်းဆိုထားပြီးဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာနိုင်ငံသားဝင်ငွေထိန်းချုပ်တဲ့ဥပဒေသစ်တရားကိုချမှတ်ပြီးမြန်မာကျပ်နဲ့လဲလှယ်ရမယ်ဆိုတဲ့ဗဟိုဘဏ်ရဲ့အမိန့်အစ်ကြောင့်ဥရောပနိုင်ငံတွေကစီးပွားရေးလုပ်ငန်းတွေအနေနဲ့လုပ်ငန်းဆက်လက်လည်ပတ်ဖို့အခက်တွေ့နေတဲ့အကြောင်းရန်ကုန်မြို့မှာရှိတဲ့ဥရောပသမဂ္ဂကိုယ်စားလှယ်ရုံးကဧပြီလ9ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်ဒီဥပဒေသစ်ကြောင့်EU အဖွဲ့ဝင်နိုင်ငံတွေရဲ့တန်တမာရေးလုပ်ငန်းတွေ တခြား EU အရာရှိတွေနဲ့ NGO အဖွဲ့အစည်းတွေရဲ့လုပ်ငန်းတွေကိုလည်းထိခိုက်ညှိနှိုင်းစေနိုင်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ဒါကြောင့်ဥရောပနိုင်ငံတွေကစီးပွားရေးလုပ်ငန်းတွေနိုင်ငံတကာစာတင်ကြောင်းတွေကုန်သွယ်ကြီးများအသင်းနဲ့ NGO တွေကိုဒီမူဝါဒကကင်းလွတ်ခွင့်ပေးတဲ့အထက်မှာထည့်သွင်းပေးဖို့ EU ကိုယ်စားလှယ်ရုံးကတောင်းဆိုပါတယ်။ဒီရကရရှိတဲ့ EU ရဲ့ထုတ်ပြန်ချက်ဟာအစ်စ်မှန်ဖြစ်တဲ့အကြောင်းရန်ကုန်မှာရှိတဲ့တန်တမာအသံဝင်ကတဆင့် VOA ကတိကျအတည်ပြုချက်ရရှိပါတယ်။အလားတူပဲရန်ကုန်မှာရှိတဲ့ဂျပန်နဲ့စင်ကာပူတန်ယုံတွေကလည်းဗဟိုဘဏ်ရဲ့အဲ့ဒီထုတ်ပြန်ချက်ကြောင့်မြန်မာနိုင်ငံမှာရှိတဲ့သူတို့စီးပွားရေးလုပ်ငန်းတွေကြီးမားတဲ့စိန်ခေါ်မှုတွေအခက်အခဲတွေနဲ့ကြုံတွေ့ရလိမ့်မယ်လို့မနေ့ဧပြီလ6ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။ပြည်ပကနိုင်ငံသားငွေနဲ့ရရှိတဲ့ဝင်ငွေတွေကိုနိုင်ငံသားသုံးငွေရောင်းဝယ်ဖောက်ကားတဲ့လိုင်စင်ရဗန်တွေကတဆင့်ဒေါ်လာကိုမြန်မာကျပ်ငွေ1850တက်မှတ်ဈေးနဲ့လဲလှယ်ဖို့ဗဟိုဘဏ်ကညွှန်ကြားထားပါတယ်။ဒီညွှန်ကြားချက်ကြောင့်ပို့ကုန်သွင်းကုန်လုပ်ငန်းတွေအကြီးအကျယ်ထိခိုက်စေနိုင်ပြီးအကျိုးတဲ့အပြစ်ပိုများနိုင်တယ်လို့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တဦးက VOA ကိုပြောပါတယ်ခင်ဗျာ။မြန်မာနိုင်ငံအတွင်းလက်တလောဖြစ်နေတဲ့စစ်တပ်ရဲ့အကြမ်းဖက်နှိပ်စက်မှုတွေကြောင့်ထွက်ပြေးလာကြတဲ့မြန်မာနိုင်ငံသားတွေကိုထိုင်းအစိုးရကမြန်မာနိုင်ငံဘက်ပြန်မောင်းထုတ်နေတယ်လို့ပြန်ပုတ်ခွာရတဲ့ဒုက္ခသည်တွေအပါအဝင်ထိုင်းအာဏာပိုင်တွေနဲ့တွေ့ဆုံမေးမြန်းပြီး AP သတင်းမှာဖော်ပြထားပါတယ်။မိခင်နိုင်ငံကိုပြန်သွားရင်ဘေးဒုက္ခတွေ့နိုင်တဲ့ဒုက္ခသည်တွေကိုအတမနေရပြန်မပို့ရလို့နိုင်ငံတကာဥပဒေအရတားမြစ်ထားတဲ့ကြားကထိုင်းဆိုရကအခုလိုပြန်ပုတ်နေတာလို့ဆိုပါတယ်။ကိုရမှာတိုက်ပွဲတွေဖြစ်နေတဲ့အတွက်ထွက်ပြေးလာကြတဲ့ဒီဒုက္ခသည်တွေဟာထိုင်းဆိုရကပြန်မောင်းထုတ်တဲ့အတွက်နေရရင်းကိုမပြန်ရဲသေးပဲနိုင်ငံအကြတောင်ရင်မြစ်ထဲကကျွန်းလေးမှာယာယီတဲတွေထိုးပြီးနေထိုင်နေကြတယ်လို့ AP သတင်းကရေးပါတယ်။သူတို့အတွက်ရွေးချယ်စရာနေရာဟာနေရပြန်လို့အသက်သေဆုံးနိုင်တဲ့အခြေအနေနဲ့သူတို့ကိုလက်ခံလို့သိမရှိတဲ့တစ်ဖက်နိုင်ငံအကြနေဆက်မြစ်ပဲဖြစ်တယ်လို့အဲ့ဒီနေရာမှာခိုလုံနေတဲ့မိသားစုတစ်ခုရဲ့ပြောကြားချက်ကိုကိုးကားပြီး AP သတင်းကရေးပါတယ်။ထိုင်းဆိုရကတော့မြန်မာဒုက္ခသည်တွေဟာသူတို့သဘောနဲ့သူတို့နေရကိုပြန်နေကြတာလို့ပြောပါတယ်။စစ်ပွဲတွေရပ်တန့်နေတဲ့ကြာကာလတွေမှာဒုက္ခသည်တွေထောင်ထဲချပြီးထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာခဲ့ကြတယ်လို့ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်အုပ်ချုပ်ရေးမှူးစုံချိုင်းကချာရဝမ်ရူရော့ချ်ပြောတာကိုကိုးကားပြီး AP သတင်းမှာဖော်ပြပါတယ်။လက်ရှိမှာတပ်ပြည်နယ်ဟာမြန်မာနိုင်ငံသားအများစုခိုးလုံနေထိုင်နေတဲ့ပြည်နယ်တစ်ခုလည်းဖြစ်ပါတယ်။အဲ့ဒီလူတွေကိုဥပဒေနဲ့အညီမြန်မာပြည်ကိုပြန်ခိုင်းတယ်လို့လည်းသူကပြောပါတယ်။မြန်မာနိုင်ငံမှာမနစ်ဖေဖော်ဝါရီလ၁ရက်နေ့ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းစစ်တပ်ရဲ့လက်ချက်ကြောင့်အနည်းဆုံးအရတား1900ကျော်တည်ဆုံးခဲ့ပြီး13000ကျော်ဖမ်းဆီးထိန်းသိမ်းခံခဲ့ရတယ်လို့ AAPP နိုင်ငံရေးအကျဉ်းသားများကူညီဆောင်ရွက်ရေးအသင်းကထုတ်ပြန်ထားပါတယ်ခင်ဗျာ
VOA American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိไฮโดรมีเตอร์32กิโลเฮิรตซ์9383เนี่ย9383ไฮโดรมีเตอร์57กิโลเฮิรตซ์5885รอบဖြင့်စနစ်တူရမှာไฮလန်မီတာ190กิโลเฮิรตซ์1905ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရင်းနေညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကျွန်တော်ရနိုင်ကဆက်ပြီးတော့ရှင်းပြပေးသွားမှာဖြစ်ပါတယ်အင်းစိန်ထောင်ထဲမှာအချုပ်သားအကျဉ်းသားတွေနေထိုင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပုံများရေးဆွဲထားတဲ့ပုံတွေကိုရိုက်တာသတင်းဌာနကဖော်ပြလိုက်ပါတယ်။စုစုပေါင်းပုံ14ပုံပါဝင်ပြီးတော့ထောင်ထဲမှာဖမ်းခံရတဲ့အကျဉ်းသားတွေရဲ့နေစဉ်နေထိုင်ဖြတ်တန်းနေရတဲ့အခြေအနေတွေကိုမှင်းအပြာနဲ့ပုံများရေးဆွဲထားဖြစ်ပါတယ်။အဲ့ဒီပုံတွေထဲမှာတော့အင်းစိန်ထောင်ကထုတ်ဆောင်နေမှာအကျဉ်းသားတွေအစုလိုက်အဝေးလိုက်ကျမ်းပေါ်မှာထိုင်ပြီးစကားပြောနေတာတွေ၊ဆဲနေတာတွေ၊နောက်ရေချိုးဖို့အတွက်တန်းစီနေတာတွေပေါင်းပါတယ်။ပုံတစ်ပုံမှာတော့အခန်းတစ်ခုထဲမှာဒါဇင်နဲ့ခြည်တဲ့အကျဉ်းသားတွေကိုနေရာလက်မရှိပြည့်သိမ့်နေအောင်ထည့်ထားတာကိုတွေ့ရပြီးတော့နောက်တချို့ပုံတွေမှာတော့အကျဉ်းသားတွေစိတ်မသက်မသာနဲ့ကျန်းပေါ်မှာလဲနေတာကိုတွေ့ရပါတယ်။ဒီပုံတွေကိုတော့ပြီးခဲ့တဲ့နှစ်ဧပြီလကနေဇူလိုင်လကြားမှာရေးဆွဲခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့အောက်တိုဘာလကအင်းစိန်ထောင်ကနေပြန်လွတ်လာတဲ့ကိုညီညီထွေးဆိုသူကထောင်ထဲကနေခိုးထုတ်လာခဲ့တာဖြစ်တယ်လို့ရိုက်တာသတင်းမှာဖော်ပြထားပါတယ်။ပုံစွဲတဲ့သူကတော့သူဘသူပဲဝါဖြစ်တယ်ဆိုတာကိုထုတ်ဖော်ပြောဆိုခြင်းမရှိသလိုအင်တာဗျူးလုပ်ဖို့ကိုလည်းငင်းဆန်ခဲ့ပြီးတော့ထပ်ပြီးဖမ်းခံမှာစိုးရင်လေလို့ကိုညီညီထွေးကိုပြောပါတယ်ဒီတပ်ပုံတွေကတော့ကိုညီညီထွေးကိုပုံဆွဲသူကမွေးနေ့လက်ဆောင်ဖြစ်ပြီးခဲ့တာလို့လည်းကိုညီညီထွေးကပြောပါတယ်အင်းစိန်ထောင်ထဲမှာနေထိုင်စားသောက်ရတဲ့အချင်းကြီးဟာအလွန်ဆိုးပြီးတော့လူလိုနေရတာနဲ့မတူဘူးလို့လည်းကိုညီညီထွေးကပြောပါတယ်အင်းစိန်ထောင်ဟာအကျဉ်းသားဥယျာဉ်9000လောက်သာဆက်မိမဲ့ပြီးခဲ့တဲ့နှစ်စစ်အာဏာသိမ်းချိန်ကစပြီးတော့ င်းစိမ့်နောင်ထဲမှာဖမ်းဆီးထားတဲ့သူဟာတောင်းကြော်ပြီးလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AABB ကထုတ်ပြန်ထားပါတယ်စစ်တပ်အာဏာသိမ်းချိန်ကစပြီးနိုင်ငံတော်ဖမ်းဆီးခဲ့တဲ့သူဟာ13,000ကျော်လာပြီဖြစ်ပြီးတော့သေဆုံးသူက1,930ရှိပြီလို့ AABB ကဧပြီ6ရက်နေ့နေ့စွဲနဲ့ထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့ AABB ရဲ့စီးရင်တွေဟာချက်ကားပြောဆိုတာဖြစ်တယ်ဆိုပြီးတော့တုံ့ပြန်ထားပါတယ်ခင်ဗျာစစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလျှက်စစ်မှုတွေအချိန်ကြာပြတ်တောက်ပြီးလောင်စာဆီးဈေးတွေလည်းတက်နေတာကြောင့်စီးပွားရေးလုပ်ငန်းတွေအတွက်မရေရာမှုတွေပုံများလာနေပြီးတော့မြို့ကြီးတွေမှာနေထိုင်သူတွေပိုပြီးတော့ခက်ခဲလာတယ်လို့ရန်ကုန်မန္တလေးနဲ့မြို့ကြီးတချို့မှာနေထိုင်သူတွေက VOA ကိုပြောပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလနောက်ပိုင်းကစလို့မီးမကြာခဏပြတ်တာတွေဖြစ်ခဲ့ပြီးတော့ဇန်နဝါရီလထဲမှာတော့မီးဖြတ်တဲ့အခြေပိုကျလာတာပါရှေ့မေလအထိဒီလိုအချိန်ကြာမီးဖြတ်တာတွေဆက်ရှိနေဦးမယ်ဆိုတာကိုလည်းစေုပ်ချုပ်ရေးကောင်စီကပြောထားပါတယ်လျှက်စစ်တာအပိဆက်ယုံနေမှာသုံးရတဲ့သဘောဝတ္တငွေအတွက်ကုန်ကြစည်းနဲ့ထိမ့်သိမ့်ပြည်ပြင်စည်းတက်လာတာရေနာကန်းတဲ့သဘောဝတ္တငွေစီမံကိန်းအစ်စ်မြင့်ပြည်ပြင်တာတွေလုံနေတာတွေပြင်ကြားပြည်နယ်မှာရှိတဲ့လျှက်စစ်တာအပိတာဝါတိုင်းတွေကိုအတိုက်ခံတပ်ဖွဲ့တွေကတိုက်ခိုက်တာတွေရှိနေတာကြောင့်ခုလိုမီးဖြတ်ရတာဖြစ်တယ်ဆိုပြီးတော့စစ်ကောင်စီဘက်ကပြောဆိုထားပါတယ်မနက်ငယ်နဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေလုပ်ခဲ့ကြတဲ့ပြင်သစ်ဒေါ်တော်ဆိုင်ကုမ္ပဏီနဲ့ American Chevron ကုမ္ပဏီတွေဟာလည်းစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမနက်ငယ်တွေကနေသူတို့ရဲ့လုပ်ငန်းတွေကိုပြန်ရုပ်သိမ်းခဲ့ကြတာပါဒီမှာပြည်သူတွေအတွက်တော့အာဏာသိမ်းမှုနောက်ပိုင်းနိုင်ငံရေးနဲ့လူမှုစီးပွားရေးအကျပ်တဲတွေပြင် COVID-19 ကပ်ရောဂါအန္တရာယ်ရှိနေချိန်မှာလျှက်စစ်မီးပြဿနာကိုပါကြုံနေရတာဖြစ်ပါတယ်ခင်ဗျာယူကရိန်းစစ်ပွဲကြောင့်အာရှတိုက်ရဲ့အခုနဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာအရင်ကခမန်းထားတာထက်ပိုပြီးတော့နှေးကွေးနိုင်ပွဲရှိတယ်လို့အာရှဖွံ့ဖြိုးတိုးတက်ရေးဘဏ် ADB ကမနေ့ပေါ်ထူးနေ့ကပြောလိုက်ပါတယ်။ COVID-19 ကပ်ရောဂါကြောင့်စီးပွားရေးပြန်နလန်ထူးကိုကြိုးစားနေချိန်မှာအခုလိုယူကရိန်းစစ်ကြောင့်ပိုပြီးတော့နှောင့်နှေးလာနိုင်တယ်လို့အစိုးရကစားထုတ်ပြန်လိုက်တာဖြစ်ပါတယ်။တရုတ်နဲ့အိန္ဒိယပါအဝင်ဒေသရင်းတစ်ခုလုံးရဲ့စီးပွားရေးဒီနှစ်အတွင်းမှာ9.2%လုံးပဲတိုးလာနိုင်မယ်လို့ ADB ရဲ့အစိုးရကစားကခန့်မှန်းပါတယ်။မနေ့က 6.9% အထိရှိခဲ့ပေမဲ့ပြီးခဲ့တဲ့ဒီဇင်ဘာလမှာ 9.3% အထိရှော့ချခံမှန်းခဲ့ပြီးအခုတစ်ခါမှာတော့အဲ့ဒီဒီဇင်ဘာလကခံမှန်းချက်ထက်ကိုထပ်ပြီးတော့လျော့သွားတာဖြစ်ပါတယ်။ကျောင်းနိုင်ငံစီးပွားရေးဟာအခုနှစ်တွင်900%ကြီးထွားလာနိုင်ပေမဲ့ဒီဇင်ဘာလကခံမှန်းချက်ထက်နည်းသွားသလို2021ခုနှစ်က 8.1% တိုးချက်လာတဲ့ပမာဏထက်စာရင်အတော်လေးကိုအားနည်းသွားတာဖြစ်ပါတယ်။အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ကေထန်ဂျီဘရောင်းဂျက်ဆန်ကိုခန့်အပ်ဖို့အစိုးရတင်သွင်းထားတာကိုအထက်လွှတ်တော်မှဒီနေ့မဲခွဲဆုံးဖြတ်သွားမှာဖြစ်ပါတယ်။အထက်လွှတ်တော်အနေနဲ့နောက်ဆုံးမဲခွဲအောင်ကိုဒီနေ့နေ့လယ်ပိုင်းမှာလုပ်သွားမှာဖြစ်တယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင်6ခုမှာကမနေ့နောက်ပိုင်းကပြောလိုက်ပါတယ်။ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီအမတ်နေရာ50စီနဲ့တူနေတဲ့အထက်လွှတ်တော်မှာဒီမိုကရက်တွေဘက်ကအဆုံးဖြတ်မဲအသာစီးရထားတဲ့အပြင်Republican အထက်လွှတ်တော်အမတ်3ဖြစ်တဲ့ Susan Collins, Lisa Murkowski နဲ့ Mitt Romney တို့အားလုံးကလည်းတရားသူကြီး Jackson ကိုအဆိုပြုထားတာကိုထောက်ခံတည်ပြုသွားမယ်လို့ပြောထားပါတယ်။တကယ်လို့အထက်လွှတ်တော်ကအတည်ပြုခဲ့မယ်ဆိုရင်အသက်52နှစ်ရှိဖြစ်တဲ့ Federal အယူခံတရားရုံးတရားသူကြီး Jackson ဟာ American တရားရုံးချုပ်မှာပထမဆုံးတာဝန်ထမ်းဆောင်တဲ့လူမဲအမျိုးသမီးတရားသူကြီးဖြစ်လာမှာဖြစ်ပြီးတော့လူမဲတွေထဲကတတိယမြောက်တရားရုံးချုပ်တရားသူကြီးဖြစ်လာမှာပါ။အမေရိကန်တရားရုံးချုပ်မှာလက်ရှိတရားသူကြီးအဖြစ်တာဝန်ထမ်းဆောင်နေတဲ့အမျိုးသမီးတရားသူကြီး3ယောက်ရှိပြီးတော့သူကိုအတည်ပြုခဲ့မယ်ဆိုရင်တော့အမျိုးသမီးတရားသူကြီး4ယောက်ရှိသွားမှာဖြစ်ပါတယ်။ဒါဟာအမေရိကန်တရားရုံးချုပ်သမိုင်းမှာပထမဆုံးအကြိမ်အမျိုးသမီးတရားသူကြီး4ယောက်တပြိုင်တည်းတာဝန်ထမ်းဆောင်တာဖြစ်လာမှာပါ။ညာ
ဧပြီလ9ရက်ကြာသပတေးနေ့ညရဲ့ထိတ်တဲရောက်သတင်းတွေကိုကိုစုံဝင်းလိုက်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ပထမဆုံးတော့ဗဟိုဗန်ဒုတိယဥက္ကဋ္ဌဒေါ်သန်းသန်းဆွေသူ့ရဲ့နေအိမ်မှာတနက်နေ့ပြစ်ခတ်ခံရတဲ့သတင်းကိုပြောပြပေးကြပါမယ်။မြန်မာနိုင်ငံဗဟိုဗန်ရဲ့ဒုတိယဥက္ကဋ္ဌတဦးဖြစ်တဲ့ဒေါ်သန်းသန်းဆွေဟာဒီကနေ့မနက်ပိုင်းမှာတနက်နေ့ပြစ်ခတ်ခံရပြီးတော့အရေးပေါ်ဆေးကုသမှုခံယူနေရတယ်လို့စစ်ကောင်စီသတင်းထုတ်ပြန်ရေးတာဝန်ရှိသူက VOA ကိုပြောပါရယ်ဗဟန်းမြို့နယ်ရွှေကုံရိပ်မုံအိမ်ယာတိုက်ခန်းတစ်ခုမှာပြစ်ခတ်မှုဖြစ်ခဲ့တဲ့သတင်းအပြည့်အစုံကိုကျော်ကျော်သိန်းပြောပြပေးပါရှင
်မြန်မာနိုင်ငံဗဟိုဗန်မှာဒုတိယဥက္ကဋ္ဌတာဝန်ယူထားသူတယောက်ဖြစ်တဲ့ဒေါ်သန်းသန်းဆွေဟာသူ့ရဲ့နေအိမ်မှာဒီကနေ့ဧပြီလ9ရက်နေ့မနက်ပိုင်းကပြစ်ခတ်ခံရပါတယ်ရရှိမှာတော့တမတော်စစ်စေးယုံမှာကုသမှုခံယူနေတယ်လို့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ရဲ့ဒုတိယအဖွဲ့ခေါင်းဆောင်ဦးသက်စွေက VOE ကိုပြောပါရယ် ဒီကနေ့ကပြပါလို့ဖြစ်တယ်မှန်ပါတယ်ဟုတ်ကဲ့ပါဒီနေ့ဒီပကဖြစ်တာကတော့မနေ့ကတည်းကအဲ့ဒီဖြစ်ချက်ဖြစ်သွားတာမှန်ပါတယ်ခင်ဗျားတို့ကလည်းတော့ဒီမှာလည်းကျွန်တော်တို့ကမိန်းတွေနဲ့အရေးစာဟောတော့ကျွန်တော်ဆုံးချီနေပြီပေါ့ဘယ်လောက်ထိရှိလိုက်ကြရသွားတာလဲပြန်ကောင်းလာတယ်လားအဲ့တော့ပြင်းနေတဲ့စာပါပဲကျွန်တော်ကြားတာဟုတ်တဲ့သန်းစီဟာဒီကမှုဖြစ်တဲ့ဘဟန်ရွှေကုံရ
ဘူဘန်ဒုကရဒေါ်သန်းသန်းစီကြက်ခံရမှုဟာဘယ်လိုလက်ချက်လဲဆိုတာအသေးချာမသိရသေးပါဘူး။နိုင်ငံရေးဝင်ဝင်နဲ့ပတ်သက်လို့ဘူဘန်ကထိန်းချုပ်တဲ့မူဝါဒတချို့အခုရပိုင်းမှာလည်းဆိုအခုရပိုင်းမှာ
ငွေကြေးဝင်ဝင်နဲ့ပတ်သက်လို့ဘူဘန်ကထိန်းချုပ်တဲ့မူဝါဒတချို့အခုရပိုင်းအရင်ထုတ်ပြန်ခဲ့တဲ့အတွက်ဝေဖန်မှုတွေရှိနေချိန်မှာဒီတိကျမှုဖြစ်ခဲ့တာပါ။ဒေါ်သန်းသန်းစွေဟာရွှေဒေါ်လာကြီးကြပ်ရဲ့အဖွဲ့မှာဥဆောင်သူတူးတက်တယ်လို့မြန်မာနိုင်ငံဘန်လုံငန်းမှာအတွေ့အကြုံရင်းနဲ့အရာရှိတူးလည်းဖြစ်ပါတယ်ခင်ဗျာ။
ဘိုဘန်ဒုတိယဥက္ကဋ္ဌဒေါ်သန်းသန်းစွေသူ့ရဲ့နေအိမ်မှာတနက်ပြေခံရပြီးတော့တပ်မတော်စေယုံမှာလက်ရှိစေကူတာမှုခံယူနေရတဲ့အကြောင်းသတင်းကိုကြကြော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံဘက်ကိုပို့မဲ့လက်နက်တွေထိုင်းမှာဖမ်းမိတဲ့အကြောင်းကိုတင်ပြပေးကြပါမယ်။ထိုင်းမြန်မာနယ်စပ်ထပ်ဖီနယ်ကနေပြီးတော့မြန်မာနိုင်ငံကရင်ပြည်နယ်မြောက်ရီမြို့ဘက် ဒီလက်နက်တွေကိုမြန်မာနိုင်ငံဘက်ခြမ်းကိုတရားမဝင်ပို့ဆောင်မှုကြိုးပမ်းမှုမှာပတ်သက်နေတဲ့မြန်မာနိုင်ငံသားစောအောင်စန်းထွေးအပါအဝင်၃ဦးကိုဖမ်းဆီးထားတယ်လို့လည်းထိုင်းရဲမှုကသတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်။သတင်းပြေဆုံးထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။မြန်မာနိုင်ငံကရင်ပြည်နယ်ရောက်လီဘက်ကိုပို့ဆောင်မဲ့စစ်တုံးလက်နက်တွေကိုထိုင်းနိုင်ငံအတွင်းဘက်ကလေမြန်မာမြို့နယ်တခုဖြစ်တဲ့တပ်ပီနယ်တွေက မင်းလက်မှတ်မြို့နယ်အထိ GND Express ပါဆယ်ပို့ဆောင်ရေးကုမ္ပဏီဝန်ဆောင်မှုနဲ့ပါဆယ်ထုတ်ပြီးပို့ဆောင်ခဲ့တာဖြစ်ပါတယ်။ပါဆယ်ထုတ်အလေးချိန်ကပါမန်ထက်ပိုလေးနေတဲ့အတွက်ပါဆယ်ပို့တဲ့ကုမ္ပဏီကတင်္ဂါမကင်းဖြစ်တာကြောင့်သက်ဆိုင်ရာအာဏာပိုင်တွေကိုအကြောင်းကြားသတင်းပေးခဲ့ရတာကလေအီဗီလာ၄ရက်နေ့ကလက်နက်9လက်ကိုဖမ်းမိခဲ့ပါတယ်။ဒီနောက်လက်နက်တွေကိုလက်ခံသိမ်းယူ
Ekradet, Pimon Sariga, Akulu Gosu Dabare. Lenetine to Lenete, you put on a dear canigo, Pamibare, Passe Ponida, Comigo, Tombi, the Yamaway, Lenete, put on both Josara Chipare, dear can so on Santry Nitine, Nirimu Shapu Yene, not a Lenete by Pansi Gavare, a diga, Lenet Puezari Gule, Senet Porto Babame, so be Pio Baraba. Pamida Lenetigo, Yari Noma, Nitine, Gayan Lenetai appointment to Utango, people who looks on it up to down. A Yenongale, a Kulum, you pass and win Samune, Yari Beko, both on bigger down. Pansi Kayale, Naman and so on Sandra, we can trust to be Tandrinima, Popia Javare, Bigate Pivoyla, Soya Nirongale, Mesamu, Mahawan Cienzu, Mepo Gentia, Yakuli by Soyani and Liga, Yadori Emma. The net thick on the lane, my blue to cook, by Chimet, Pansy Yami, so be tiny jars on the gallet, the hint of young evade, tiny and beggar, Lenna Mangurigani, do see a long any lonely at Policy, Lenna di Diamu, Yangcha, Posa Murile, a Yinga, Chigay Bubareche.
Yamaning and Baku, Pome, Lenna di Taima, Pansy Yami, the dream, Mae, Madrin, Bibu get up to Bareche, Sabiro, Pansy can hire a Yamayo to the name, Madame Swanley, a queen ye song show needed a jounting wood in Yabezamare. Siana, they move with Sanjin, Lo Shamurima, Bawine, Sobiro, Pansy can hire a thermopy, they do Kaling, a ye draga, young old Mure Mari, a Yau Donga Joshini Bare, Truma, Kalidang, a queen ye song show needed, Lu, Kalidang, a ye Lo Shadu digab Yoware, a Laruare, Pansy can hire a Madame. ပြည်သူတွေကိုပြန်ပြီးတော့ဆက်ပြီးတော့ဆက်ဆံရမယ်ဆိုတဲ့အကြောင်းကိုပြောပါမယ်။ပြင်းထန်တဲ့ဖိနှိပ်မှုတွေရှိနေပါတယ်။တရားစွဲခံရသူတွေမှာခုခံခြေပပိုင်ခွင့်တော့ရဖို့ခက်ခဲနေတယ်လို့မတန်ဆွမ်းအရေးလှုပ်ရှားသူတွေကပြောပါတယ်။ဖမ်းဆီးထိန်းသိမ်းခံထားရတဲ့ကလေးငယ်တွေနဲ့မတန်ဆွမ်းနေတဲ့အခွင့်အရေးဆုံးရှုံးနေတဲ့အခြေအနေရန်ကုန်ကလာတဲ့သတင်းမဆုမြတ်မှုပြောပြပေးပါရှင်
ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုညပိုင်းကိုးနာရီလက်နက်မှုတွေနဲ့ဆက်ဆက်ပြီးတော့ဖမ်းဆီးမှုတွေအတွင်မှာ17နှစ်အောက်အတမတီတွေနဲ့ကလေးငယ်တွေမတန်ဆွမ်းနေလဲဖမ်းဆီးခံထားရပါတယ်။
လန်လန်မီတလောက်စီရင်တွေအရရန်ကုန်တမျိုးရဲမှာတဲ့ဖမ်းဆီးခံထားရတဲ့ကလေးငယ်300ယောက်လောက်ရှိတယ်လို့ကလေးတငယ်အရေးလှုပ်ရှားသူရှင်းနေတယောက်ကပြောပြပါရယ်။ကလေးတငယ်ဥပဒေနဲ့မညီညွတ်စွာရဲစခန်းတွေမှာချုံနောက်ခံရတာကလေးမှုတွေကိုစောလျင်စွာစစ်ဆေးဖို့ဥပဒေပြဋ္ဌာန်းထားပေမဲ့ဥပဒေနဲ့မညီကြံ့ကြာနေတာတွေကြောင့်ကလေးငယ်တွေရဲ့စိတ်ပိုင်းယုံပိုင်းပြဿနာတွေပိုပြီးကြုံတွေ့နေရ ိုချစ်ခဲ့တဲ့ရထားတာတို့ပြီးတော့တချို့ကကြောက်လန့်နေတာတို့အလွန်ကျွံဆိုးရိမ်နေတာတို့ဆိုရဲအဲ့လိုမျိုးစိတ်ပိုင်းဆိုင်ရာပြဿနာတွေနဲ့ပတ်သက်တဲ့ကုသမှုတို့နောက်ပြီးတော့ပံ့ပိုးကူညီမှုတို့အိတ်မရှိဘူးပြောတဲ့ခါကျရင်လည်းသူကတိတ်ပြီးတော့ဒီဟာနဲ့ပတ်သက်ပြီးတိတိကျကျဟိုဝန်ဆောင်မှုတွေကူညီပေးတာမျိုးတွေတိတ်မရှိဘူးသူကကျတော့ဒီအမင်းချပြီးတင်းနှံချောင်းနေမှာကတော့နည်းနည်းလေးစီနီယာကြတဲ့လူတွေကပေါ်လာတဲ့ပစ္စည်းတို့သူတို့ကယူရတဲ့ဘောတွေတွေ့ရတယ်ပေါ့နော်အဲ့တော့မိဘတွေကလည်းဒီ COVID-19 အခြေအနေရောက်တော့ပြီးတဲ့ခါကျလုံခြုံရေးအခြေအနေရောက်ကလေးနဲ့တရားတွေ့ဖို့တော့ဒီမလွယ်သေးပြင်းမတွေ့သေးဘူးပေါ့နော
်ဖန်ဆီခံထားရတဲ့ကလေးငယ်အများစုဟာတက်မတော်ပြုတ်ကွဲအောင်လှုပ်ဆောင်မှုပုံမှန် 905 ကာကြီးနဲ့တရားစွဲခံထားရတယ်လို့အကြမ်းဖက်ဥပဒေတစ်ခုဖြစ်တဲ့90ညပောက်ကွဲစီတဲ့တော့လက်နဲ့ဥပဒေဆိုင်ရာပုံမှန် 345 လို့နဲ့တရားစွဲခံရတာတွေများတယ်လို့ရှင်းနေတွေကပြောပါတယ်ရန်ကုန်တိုင်းမန္တလေးတိုင်းတို့မှာတော့ထောင်ချခံရတဲ့ကလေးငယ်တွေကိုလူငယ်လေးချင်းရဲ့စခန်းချောင်းတွေမှာထားပြီးမြတခြားဒေသတွေမှာတော့တီးခြားခွဲထားတာမျိုးရှားပါတယ်။ဆရာနာရှင်ဆန့်ကျင်ရေးလှုပ်ရှားသူတွေကိုဖမ်းဆီးနိုင်ဖို့အတွက်သူတို့မိသားစုဝင်ကလေးငယ်တွေနဲ့တက်ကြီးရဲ့အုပ်တွေကိုစစ်ကောင်စီကတရားခံသဘောမျိုးဖမ်းဆီးထားတာတွေရှိတယ်လို့လည်းရှင်းနေတွေကပြောပါတယ်။တရားစီရင်ရေးဘက်မှဆိုရင်လည်းပြစ်မှုထင်ရှားစွာမပြနိုင်သူတို့ကိုတော့မှအမြင့်ဆုံးထောင်ထဲချနိုင်ဖို့အတွက်အာဏာပိုင်တွေကလှုပ်ဆောင်လာတာရှိနေပြီးတော့လူငယ်ချမ်းသာခွင့်ပေးတဲ့နေရာမှာလည်းကလေးတွေအတွက်ထည့်သွင်းစဉ်းစားတာမျိုးမရှိဘူးလို့ရှေ့နေကပြောပါတယ
်ကလေးသူငယ်ခွင့်များဆိုင်ရာဥပဒေရဲ့ကျွန်တော်တို့ကဒီအခြားနည်းပြန်ပြန်ပြန်ဆောင်ရခြင်းလို့ခေါ်တဲ့ diversion ဆိုတာစနစ်ရှိတယ်အမိန့်ချရတရားသူကြီးများကဟိုတတိမမြင်မှုလာတာပါလားမသိဘူးသူကအဲ့မှာဆုံးမတတိပေးလို့ရတဲ့လုပ်တွေလည်းရှိတယ်ပြီးတဲ့အခါကျရင်ကျွန်တော်တို့ကအမြင့်ဆုံးမှတင်တဲ့ကြောင်ပို့ရတာပေါ့လေအဲ့ဒါထဲမှာအဆင်ဆင်နေရှိတယ်အဒီဟာဒီကိုတခါမှသူကဟိုကြည်တာမျိုးမရတချို့ကဆိုရင်ကလေးတွေဆိုရင်ဟိုအမှုတွေမထင်ရှားဘူးမထင်ရှားတော့ညာလည်းချတာပဲမင်းကပြောချင်တဲ့အိပယ်ကမိဘရက်ထံပြန်ဟပ်ပြီးလို့ရတဲ့ကိစ္စပြီးရင်ပြုပြင်ပြီးလို့ရတဲ့ကိစ္စအိမ်မှာနေပြီးတော့လူမနိုင်ချစ်ချင်းမောင်းမှနေလို့ရတဲ့ကိစ္စတော့ပြုပြင်ရင်လေသူတင်တယ်လေးပဲတက်ဖို့လုပ်ရတယ်ဆိုရင်လုပ်လို့ရတဲ့ကိစ္စအဲ့လိုကိစ္စတခုမှကိုမရွေးချယ်ပဲနဲ့နောက်ဆုံးဟိုအမိန့်ချတဲ့ဟာကိုပဲတွားတာမျိုးတွေ့နေရတယ်ဘောနော်ကလေးတွေကတင်တဲ့ကြောင့်မှရှိလို့အချိုးကျစတခုမှမရှိဘူးတကယ်တော့ကလေးတွေကဒီလူလူငင်းနဲ့ပတ်သက်တဲ့အမျိုးမှာဆိုရင်တော့ဥစ္စာပြည်နဲ့ပတ်သက်နေနဲ့စဉ်းစားတင်နေတာဖြစ်ပါလေတကယ်တော့လေအရည်ဟာလားစဉ်းဖို့စဉ်းစားမယ့်ဟာပ
ါအသက်မပြည့်သေးတဲ့ကလေးငယ်တွေကိုတစားကအနေနဲ့ဖမ်းဆီးနေမှုတွေကစစ်ကောင်စီအနေနဲ့ကလေးတွေငယ်အခွင့်အရေးကိုချိုးဖောက်နေတာဖြစ်တယ်လို့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေကိုပါချိုးဖောက်နေတာဖြစ်တယ်လို့တက်ကြွလှုပ်ရှားသူတွေကထောက်ပြကြပါတယ်ကုလသမဂ္ဂကလေးအခွင့်အရေးကော်မတီရဲ့ဇူလိုင်လအတွင်းထုတ်ပြန်ချက်အရဆိုရင်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလုံခြုံရေးတပ်တွေရဲ့လက်ချက်နဲ့အသက်မပြည့်သေးတဲ့ကလေးငယ်85ယောက်ထိဆုံးခဲ့ပြီးတော့တထောင်နီးပါးဖမ်းဆီးခံထားရတယ်လို့ဖော်ပြပါရယ်။ဒါတွေနဲ့ပတ်သက်လို့လူငယ်တနန်းကျောင်းတွေနဲ့ဖီဒေယီဝန်ကြီးဌာနဘက်ကအချိန်ချင်းဆက်သွယ်မေးမြန်းဖို့ကြိုးပမ်းခဲ့ပြီးမြန်လည်တုံ့ပြန်ဖြေဆိုတာမျိုးမရှိပါဘူး။အခုလိုကလေးငယ်တွေအခွင့်အရေးတွေဆုံးရှုံးနေကြတယ်လို့ဖမ်းဆီးခံထားရတဲ့မတန်ဆွမ်းသူတွေမှလည်းပြင်းထန်တဲ့ဖိနှိပ်မှုတွေခံနေရတယ်လို့မတန်ဆွမ်းအခွင့်အရေးဆောင်ရွက်နေသူတွေကပြောပါရယ်။တရားဆက်ခံရတဲ့အခါတရားရင်ဆိုင်ဖို့စေကူတာမှုခံယူဖို့တွေခက်ခဲနေတယ်လို့မတန်ဆွမ်းအရေးလှုပ်ရှားနေသူတယောက်က VOA ကိုပြောပြပါတယ်
။ကိုယ်ကဖြစ်ပါကွန်းလို့နော်ကျွန်တော်တို့ဇာတိဖြစ်ရှင်းကွန်းတို့မှာလည်းအမှန်ဒီတန်ဆိုင်ရာပုဂ္ဂိုလ်တွေနဲ့ချိတ်ဆက်ဆောင်ရွက်ဖို့ကသူတို့မှခွင့်ရတယ်လို့နေနေတယ်။ဘယ်သူအကူအညီကောင်းမလဲမသိဘူးလားနော်။ဟောဘယ်လိုချိတ်ဆက်ပြီးတော့အမှန်တရားဘယ်လိုပေါ်ထွက်အောင်လဲဆိုတာသူတို့မှအားရပြည့်သူတို့မှခက်ခဲနေတယ်ရှိတယ်။အားလုံးကျွန်တော်တို့ကြောက်ရတယ်။ကျမရေဆောင်ချောင်းမှုတွေကျွန်တော်ဆိုရင်ကြားရှိတယ
်။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံတော်ဖမ်းဆီးခံရသူ1000ကျော်မှာပြစ်ဒဏ်ချခံရသူ900ကျော်ရှိတယ်လို့နိုင်ငံရေးအကြံအစည်များကကူညီဆောင်ရှောက်ရေးအစင် AABB ရဲ့ဧပြီလ9ရက်နေ့အစီအစဉ်မှာဖော်ပြပါရတယ်။တ Tidak bekan yadu ngasa kuyau temaro kelinge neyak bawe nelu EABB ga siyen piusup madan jantawari yama sekang sigaro EABB ya siyen ha cega tare siyen wipitelu piojali shibare.
Panzi Tainan Kantayare Galitan Hedin and Madan Swani, Leshi Chini, Masumia Mubia Bigger up to Parishi, Jadavi Nina, Dream Bibu Jadigaro de la Babe, Dorashin Yashin, Ukraine and Yangu, Rashagani, Jujo Sip, Tony Raja, Nanya and Nam Yuriga, E. Ne ain't Daita, Sauriha, Bone and Timido, Piaji Gongjayabare, Ukraine and Hari Hale, Rashago, Piane Cook and Tiny Jare to Rigani Luelu, Ayeta and Yabia.
โอ้ยสงครามอีทั่วปีนี้จะยาระตรินตรงไปมาลูบ้างตรงนั้นจอดว่าวิพิบาลเลยฟิวเอปงบี้ยกแต่มาชูด้านในมาเลยโกวินเข้ามาเนี่ยไม่ตั้งนาจอดเต็มสับปีทาระบ้าราชาชุดสุดสิ่งเล่นในจีเน่ตั้งแต่ปีขึ้นมือจามาเมื่อไรที่ส่วนยูเครนอันนี้เปล่าลูบ้างตรงนั้นจอดทั่วปียาวิพิบาลจีโนเรสส่วนลูรีสุไลทั่วปีจะยาระแต่ท้องสังอาฟิวเอปรีเบคัตเต่จอดว่าไหนเนี่ยลูกทุกข้าเดียร์สายกุลามหามินจียงอ่ะเจ้าไว้ ที่ช่วงนั้นยังมีมาลุยกระดาษจ้าลูที่เขาเอี่ยดกับผู้บริหารใหม่ยูเครนอาจจะเปลี่ยนลายดูเช่าเสียงไอ้โน่ลูที่จะมาสิ่งแดงจอลาปูเลนยังงูตัวรัวเจนดูริกาแฮงกิริมอลดูวารูมาเนียเนี่ยเบลารุสยังงูสิตัวจ้าวไอ้โอ้ยส่วนพี่ยาดูอีกด้วยเนี่ยเป็นตัวเต็งตัวหลังไอ้โน่กูรักแต่ไม่ต้องรับเจ้าไอ้ยูเครนมาเล่นกับบริบคางาแต่ท้องทะเลสวามีมาสารับเชื่อ
แล้วตอนนั้นยังเชื่อใจยูเครนทิ้งช่วงนี้เนี่ยรัสเซียทิ้งช่วงนี้เนี่ยจะเช่าแต่เพื่อนเองมันจะขนาดเชื่อปานี่หรอวะไอ้ทิ้งที่คิดเป็นที่จำเป็นคือที่ก็ติดทายมาว่ายูเครนมาสิบปีนี่ละเช่นจะลาวิสุราบาเวตัวอัตราคุมาทุกสันทับยดามเข้าเบาถ้ากูดูท่าปิดาวะติมโซเบเมเช่นชั่วโมงอันยันเนโรเนลายาละเช่นเนชิบาวิทำไมถึงเนี่ยที่พิเคราะห์ ลูเรนเอาหนังเงี้ยไปช่วยพี่อ่ะมึงก็อุยอบามาเซซูเนี่ยดูเนี่ยชีมีเงี้ยจะเอาหนังเนี่ยพี่นี่เนี่ยพี่จะทำวะไอ้คนยูเครนทุกข์ได้ยืดเรื่องแต่ท้องเสด็จก็สูบสูบไปปัตมาเสด็จมาช่วยพี่อะไรยืดเรื่องเนี่ยสานิบามยาวไอ้ท้องกูอยากกูจะกูไอ้พี่ลาที่สุดก็สูบกันดีตั้งแต่ชาวเต็งเราทุกข์ได้พี่ตัวอ่ะพี่อ่ะน่าเลี้ยงอ่ะพี่เรามาไปโอ้ยสมจีก็จะยาวไอ้ แต่พี่เป็นไอ้ส่วนยูเครนอันนี้เปล่าลูบ้างชาวเต็งเวลาที่เพื่อตัวอย่างนั้นเองลูยูเอ็นเอชยังก็เปล่าไอ้เอ็นยูเจนนั่งยันเลยสิเปียจ่าเอตุริกาโรเยาว์ลูเอชเชติด้วยสุยาหรีปราฮิจ่าพ่อยูเนตุยาบีบารีแต่เมื่อตัวเราโอเคเคสิสุริจักรโรสุยินจ่าสิบารีเมื่อเจตปุ่มเสียมเชียตุริกาเนี่ยชอบตัวเราอย่ามาที่พี่อาเซียนส่งตุริกาโรจังแค่มาบอกเลยที่เราคุณยิ่งไปพูดสุราเปียวยินทาริโกเทตุยาบามี
อากูนี่เป็นผู้เปลี่ยนเทคนิคใจยามเช้าปะลูกจ้าเจนสานามุกูนี่ทุกคนเดี๋ยวกูไปยามเอกูนี่บ้าที่เช้ามาจะโดนมีมากะแต่จีเรย์มาแต่งสันตุเรย์ก็เลยไปเรตุเรย์ทุกเรย์ก็ติดอยู่ในกูตัวลูกลาลูยามามาเข้าเบาอากูพี่เนี่ยบอกว่าอุยอบามาพิเคเรย์ลูกเชื่อใจมุกเจตนาเนสเจนตุเรย์ลูกเจนจีตุเรย์ก็เปลี่ยวไปทุกที่ก็ว่าเสียจีมาอุยอบาดีล่ะจำเป็นลูกมีสันนิษฐานโอ้ยสุขภาพพิเคใจยามไป แล้วทุกคนจะท้องสังอาศิริยาปฏิบัติขามาลูกบ้านนัดแต่งจ่อวิวาห์ตั้งแต่งานในสี่ยาลาจ้าลูโคลงวิ่งไปเรื่อยสนิทจีลูกเองมุ่งจีจ่ายสนิทจีมันนายนายอังพิเคยาวไว้สุดเดียมาจามีมารีเล่จงบีบาบีอากูสูจามีบาปาวาเร่อุบะมาดีเจ้าข้าเจริญอันยาจีวินลาลากูกันเจ็บบูนัดท้องสังอารุงาต้องเกเรมูบังดุยยังต้องไข่ในบาบี แต่เจ้าเอรุงาต้องพิเกเรนี่ด้วยจงเกเรมาริโกเปียนอยู่บีอากูรู้อาเชติดด้วยเนี่ยใครเอาเปียนี่ต้องยาวไหมยังงั้นไม่รู้สิบุอุยอบาตเตมกางาเลยยายอีกาเวเปียเนี่ยจะเจ็บทุบทบอดูทาวายสูรุรังาอยู่กรุงาเด็กข้าเดียวกูอุยอบาตเตมกางานยังนี่มาเนี่ยจะเต้นเนี่ยยายนี่ทั้งเว้ยน่าจะเต้นเนี่ยแต่เต้นตัวลูกยานาจีเปียบเสียไป
แล้วปีนี้เนาะชินิกาเชื่อสับลูกเปียงลามเลยตัวโคลงเวชาวผู้ลูมลาเวสัจยามาว่ายูเครนในยูเครนมาพินิจชินิวินเนปเตอร์บิโรอียูเอทาวคันมุกอเชมสเวเนปยาตาบุตุยจีวารีอุยอบาตมะกาเดมาเลติดาจีวารียาอีอากาเวปินิทางเวงาอียูตะคุลงเยนีทาวาชามินีมากรีมามะฮอบาวอียูตะคุลงมายูเครนเนปเตอร์ดาโกอียูกาเตชาชินชินเลนเปียวทาวารี VOA မြန်မာပိုင်းရဲ့ကြာသပတေးနေ့ညအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်။မကြာခင်မှာထုတ်လင်းပေးမယ့်ဒုတိယပိုင်းနာယူအပ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်လေးကိုနားဆင်ရဖို့ရှိပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုကြောင်းလို့ရယူပါ
VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလှိုင်းဒိုမီတာ31 kHz 9383ညလှိုင်းဒိုမီတာ32 kHz 9383ညလှိုင်းဒိုမီတာ51 kHz 5885တို့ကနေတရက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည7:00နာရီထိထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာအပတ်စဉ်ကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါမယ်။ဝါပြည်နယ်ဟာစစ်အင်အားအကြီးဆုံးဖြစ်ပေမဲ့မြမတမတော်နဲ့အပြစ်ခတ်ရက်စဲထားတာအနှစ်30ကျော်လာပါပြီ။ဒါပေမဲ့တိုင်းရင်းသားလက်နက်ကိုင်အချင်းချင်းဖြစ်ကြတဲ့တိုက်ပွဲတွေမှာတော့ဝါတပ်ဖွဲ့ဟာဩဇာခံနေမြေချက်ထွင်နေပုံရတဲ့အကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့တင်ဆက်ထားတာနားဆင်ပါရှင်။
ရတ္တပွင့်နဲ့ဗမာတပ်မတော်အပြစ်ခတ်ရက်စဲထားတာအနှစ်30ကျော်လာပါပြီ။ဒီကာလအတွင်းဝတ္တပွင့်ဟာစစ်အင်အားအကြီးဆုံးတိုင်းရင်းသားအုပ်စုဖြစ်လာပြီးဘူတင်တန်းကျောင်းနဲ့ကေရာတင်တန်းကျောင်းတွေတောင်ရှိလာပါလေ။ထိုင်းမြန်မာနယ်စပ်မှာလည်းဝတ္တပွင့်ရဲ့တိုးချဲ့နေမည်ရှိပါလေ။တရုတ်ပြည်တွင်းစစ်မှရှုံးနိုင်သွားတဲ့ကူမင်တန်တရုတ်ဖြူတရင်အချို့ရှမ်းပြည်နယ်ဝဒေသကို1950ပြည့်လွန်အစောပိုင်းမှာဝင်ရောက်အခြေစိုက်စဉ်ကဝတ်တပ်မရှိသေးပါဘူး1960ပြည့်လွန်နှစ်မှာတရုတ်ပြည်တပ်အနိုင်ကျင့်တာကိုခုကနဲ့နေသမားပျောက်ကြားတွေပေါ်လာပါလေဝဒေသကိုဗမာကွန်မြူနစ်ဘကပဝင်လာတော့မှဘကပတက်တဲ့ဒေသခံဝတ်တွေပဝင်လာပါလေဘကပဟာနေသမားပျောက်ကြားအဖွဲ့ခေါင်းဆောင်တွေကတစ်ဆင့်ဝတ်လူစုကိုစီယုံသိမ်းသွင်းနိုင်တဲ့အတွက်ရဲရင်ပြီးတိုက်ရိုက်ကြိုက်ရှိတဲ့ဝတ်တပ်ဖွဲ့ပေါ်ထွက်လာကြောင်းသိရပါတယ်အဲ့ဒီကလေးကပေါ့ယိုချမ်းနဲ့ကြောင်းညီလိုင်ဟာထင်ရှားတဲ့ခေါင်းဆောင်တွေဖြစ်ပါတယ်။ဘကပကိုပုံကန်တဲ့အခါမှာဝတ်တပ်ဖွဲ့၊ကိုကန်တပ်ဖွဲ့၊မိုင်းလာတပ်ဖွဲ့၊ NDA ကချင်းတပ်ဖွဲ့စတဲ့ပြည်သားတပ်ဖွဲ့တွေပေါ်ထွက်လာပါတယ်။ဒီထဲမှာဝတ်တပ်ဟာထိုင်းမြန်မာနယ်စပ်အထိနေချဲ့လာပါတယ်
။မွေးစေမှောင်ခိုလမ်းကြောင်းတွေရှိတဲ့ရှမ်းထိုင်းနယ်စပ်ကိုဘကပတပ်တွေရောက်ရှိတဲ့အခါမှာဘင်းဘီရင်ခွန်စာရဲ့မောင်တိုင်းတက်နဲ့ပြိုင်ဘက်ဖြစ်လာပါတယ်။ဘဂဗပြိုကွဲတဲ့အခါခွန်စာတက်ကဘဂဗခြေကုပ်စခန်းတွေကိုတိုက်ခိုက်ပါတယ်။ဘဂဗနဲ့တရုတ်ကွန်မြူနစ်လက်အောက်မှာအနှစ်20ကျော်နေခဲ့တဲ့ဝါတက်တွေဟာခွန်စာတက်ကိုတံပြန်တိုက်ခိုက်ရင်းစစ်အင်အားကောင်းအောင်ကျိုးပန်းပါတယ်။ဝါတက်ဘွဲ့ဟာအတင်းအကျပ်စစ်သားစုဆောင်ပါတယ်။မိသားစုတစုမှာသားတစ်ယောက်တက်ထဲဝင်ပေးရပါတယ်။ဘဝရည်တည်ရေးအတွက်တထဲဝင်သူလည်းရှိပါတယ်။ဝါဩဇာကန်နေမြေချဲ့ထွင်ရမှာဝါစစ်တီတွေဟာအဓိကကြပါတယ်။ဝါတက်ကဥဆောင်ပြီး1990ပြည့်လွန်အစောပိုင်းမှာဝါပြည်သူအများအပြားထိုင်းနယ်စပ်ကိုရွှေ့ပြောင်းကြပါတယ
်။ဘင်းမရင်ခွန်စာရဲ့မော်ထိုက်တက်ကိုတိုက်ခိုက်ဖို့ဝါတက်တွေနေပြောင်းတာကိုနဝတ္တအစီအစိုးရကလည်းသဘောတူပါတယ်။ခွန်စာလက်နဲ့ချတဲ့အခါမှာလက်နဲ့မချသူတွေဟာUSA ဥဆောင်တဲ့ RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးတပ်ဖြစ်လာပါတယ်။ထိုင်းနယ်စပ်ကိုရွှေ့ပြောင်းသွားတဲ့ဝတ်တပ်တွေဟာမိုင်းဆက်ခရိုင်မှာအခြေစိုက်ပြီးမိုင်းဆက်မျိုးအရှိအနောက်နဲ့တောင်ပိုင်းဒေသတွေကိုချုပ်ကင်ထားပါတယ်။မိုင်းကမိုင်းယွန်၊ဟွေအော်၊ဝါအုံမိုင်းကျွန်းနဲ့ခိုင်လုံစတဲ့မြို့နယ်၆ခုကိုဝတ်နေမြေဖြစ်သတ်မှတ်ပါတယ်။အရှိဘက်ဆုံးမိုင်းကင်မြို့နယ်ဟာတချီလေးနဲ့နီးကပ်ပြီးအနောက်ဘက်ကခိုင်လုံဟာRCS ရှမ်းထူထောင်ရေးတပ်နေမြေနဲ့နီးကပ်ပါတယ်။ဝရွေတောင်းဆိုနေတဲ့ပြည်နယ်တွေမှာမိုက်ဆက်နေမြေပါမပါတော့မသိနိုင်သေးပါဘူး
။ဝါတန်လက်အောက်ခံခိုင်လုံမြို့နယ်ရဲ့အနောက်ဘက်မှာ RCS ရှမ်းထူထောင်ရေးတပ်ဖွဲ့ရဲ့ရွယ်တန်းလျန်းဌာနချုပ်ရှိပါတယ်။ဝါတပ်ဖွဲ့ထိန်းချုပ်တဲ့တောင်ပိုင်းနေမြေကိုအမှတ်101စစ်တွေသားလို့သတ်မှတ်ထားပေမဲ့ မြောက်ပိုင်းဝရဲ့ပန်ဆန်းဒေသလိုတတိတခြားတည်ရှိနေတာတော့မဟုတ်ပါဘူးမိုင်းဆက်ခရံရဲ့အရှိအနောက်တောင်ပိုင်းနဲ့ထိုင်းနယ်စပ်အကြားမှာဝါတက်တွေအခြေဆိုင်ပေမဲ့အခြားဒေသနေရာတွေမှာစစ်ကောင်စီတပ်နေရာစောက်တပ်နဲ့ RCSS ရှမ်းထူထောင်ရေးတပ်စတာတွေကလည်းစခန်းချထားပါတယ်ဥပမာတောင်ပိုင်းဝရဲ့စစ်ဒေသ1.1အနောက်ဘက်စွန်းမှာရှိတဲ့ခိုင်လုံမြို့နယ်ဟာရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီRCSS ရဲ့လွယ်တန်းလျံဌာနချုပ်နဲ့နေမြေချင်းဆက်ဆက်နေတာကြောင့်အချိန်မရွေးတိုက်ပွဲဖြစ်နိုင်တယ်လို့သုံးသပ်ကြပါတယ
်။တောင်ပိုင်းဝါစစ်ဌာနချုပ်ကတော့မိုင်းကျွတ်မြို့နယ်ပါပုံချင်းမှာအခြေစိုက်ထားတဲ့အတွက်ထိုင်းနိုင်ငံနဲ့နီးကပ်ပါတယ်။တကယ်တော့တောင်ပိုင်းဝါနေမြေတစ်ခုလုံးဟာထိုင်းနိုင်ငံနဲ့နေချင်းဆက်နေပါတယ်။ဝါစစ်ဒေသ187မှာတမဟာ5ခုနဲ့အင်အား1000ကျော်ရှိပြီးစစ်လက်နဲ့မျိုးစုံကိုင်ဆောင်ပြီးစီရေးပြတ်တတ်ပါတယ်။တောင်ပိုင်းဝတ်တက်ကလည်းမူရီစိတ်တက်ဖြစ်ရေးအဖွဲ့ကိုဖွဲ့စည်းထားပြီးမူရီစိတ်မိရှုတဲ့အခါအနာတွေကိုပုံပါကျင်းမှကျင်းပလေရှိပါတယ်။အာစီရှမ်းထူထောင်ရေးတက်ကသာပိတ်ဆိုင်တာလို့ Facebook Watch Channel မှာဖော်ပြပါတယ်။ရှမ်းပြည်တောင်ပိုင်းလွယ်လင်းခရိုင်ပြည်လုံးမြို့တွေကအာစီရှမ်းထူထောင်ရေးတက်စခန်းကိုဝတ်ပါဝင်တဲ့မဟာဝိတ်အဖွဲ့ကမလဆံပိုင်းကဝင်ရောက်တက်ခဲ့ပြီးဘင်းကင်းတွေကိုဖျက်ဆီးခဲ့တယ်လို့ဆိုပါတယ်။အာစီရှမ်းထူထောင်ရေးတပ်ဖွဲ့ကနစ်ရှေလာမြာသိမ်းပိုက်ထားတဲ့နေမြေကိုတောင်ပိုင်းကြီးမဟာမိတ်တပ်ဖွဲ့ကတိုက်ခိုက်သိမ်းပိုက်ကြောင်းမလ9ရက်နေ့ထုတ်ဝါချန်နယ်မှာဖော်ပြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကဝါတပ်ဖွဲ့ဟာစီရေးပြပွဲလောက်သာလုပ်နေပြီးမြဲတောင်ပိုင်းအခြေစိုက်ဝါတပ်ဖွဲ့ကတော့ဩဇာကနေမြေချက်ခွင်နေပုံရပါတယ်ခင်ဗျာ။
ဝါပြည်နယ်ဆိုတာဘာလဲဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်တင်ပြထားတဲ့ဥအောင်ခင်ရဲ့မြမရေးသုံးသပ်ချက်နားဆင်ကြရတာဖြစ်ပါရဲ့ရှင်။တိုင်းရင်းဒေသကသတင်းလွှာမတိုင်ခင်မှာတော့အပတ်စဉ်ကျန်းမာရေးခန္ဓာကိုတင်ဆက်ပေးကြပါရစေ။ဒီသတင်းမဲ့ရဲ့ကျန်းမာရေးခန္ဓာမှာတော့အပူဒဏ်ကြောင့်တက်တာနဲ့တခြားဖြစ်နိုင်တဲ့ကျန်းမာရေးအန္တရာယ်တွေကိုပြောပြထားပါရစေ။မြမနိုင်ငံထဲမှာနှွေးအပူဒဏ်ရဲ့အဆိုးဝါးဆုံးအဆင့်ဖြစ်တဲ့တက်ပြီးတော့3လစ်တာကအသက်အန္တရာယ်ရှိနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါရစေ။ဒါတွေကိုဘယ်လိုမျိုးကြိုသိနိုင်ပါသလဲဘယ်လိုကာကွယ်နိုင်ပါသလဲဖြစ်လာခဲ့ရင်ရောဘယ်လိုမျိုးပြုစုကူတာပေးနိုင်ပါသလဲအပူဒဏ်ကြောင့်ဘာတွေထပ်ပြီးတော့ဖြစ်နိုင်သေးပါသလဲဒီကြောင့်ကလေးထုကုနဲ့ဆေးသက်ကသူတစ်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမူပါမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားတဲ့ကျန်းမာရေးခန္ဓာနားဆင်ပါရှင်
โอเคပါမောက္ခဒေါက်တာစောဝဲခင်ဗျာကျွန်တော်တို့ဒီနွေရာသီအပူဒဏ်ကာကွယ်နိုင်ရေးအကြောင်းပြောရမှာပြီးခဲ့တဲ့တစ်ခေါက်တုန်းကတော့ကြာရင်ဒီပထမအဆင့်နှုံးချတာနဲ့ဒုတိယအဆင့်အပူကြောင့်ဒီအဖျားတက်တာတွေပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီနောက်ဆုံးအဆင့်စိုးရတာနဲ့တခြားသတိပြုတင်တာတွေကိုပြောမှာမို့အခုဒီနောက်ဆုံးအဆိုးဝါးဆုံးအဆင့်ကိုစပြီးတော့ရှင်းပြပေးပါလားဆရာကြီ
းအဆိုးဝါးဆုံးအဆင့်ကတော့ဖြစ်ဆုံးလို့ခေါ်ပါတော့အပူဒဏ်ကြောင့်တက်ခြင်းပေါ့အဲ့တော့ခန္ဓာကိုယ်ကတိတ်ပြီးတော့ပူလာတယ်လို့မဟုတ်ရုပ်ရည်ကြီးမြန်မြန်ပူလာတယ်ဆိုလို့ချင်း heat stroke ရပါတယ်အဲအဲ့ဒါတော့ဒါနွေရာသီဆိုလို့ချင်းတော့ဒီအပူပိုင်းဒေသတွေပေါ့ဗျာမန္တလေးတို့မုံရွာတို့ဆိုတာအများအားလို့ဖြစ်တယ်ပေါ့နော်အတူတူတက်ကြီးရော်တွေပါဖြစ်ပါအဲ့တော့ကျွန်တော်တို့ရင်ရံကုန်လည်းဖြစ်ဖို့ပါဘာမှအကြောင်းစာလို့မရပဲနောက်ဆုံးကျဒါကြောင့်ဖြစ်တယ်ဆိုတာသူကလက္ခဏာမျိုးစုံနဲ့လာတော့တက်တယ်နောက်ပြီးတော့စိတ်တွေအပြေအောင်ချောက်ချားဖြစ်တယ်စိတ်ပူဒါကလေးဖြစ်တယ်ပေါ့နော်။ခါကြလို့ဆင်းရဲလို့ပေါ့။လက်တွေကြောက်တယ်လှုပ်မရတာလို့ပါလို့လည်းဖြစ်တာတွေရှိနေလို့ပေါ့နော်။အဲ့တော့ဒီဖြည့်ဆုပ်ကြည့်လို့ရှင်တော့လေလူကိုမြင်မြအေးအောင်လုပ်ပြရမြင်မြအေးအောင်လုပ်ပြရဆိုတော့အဲ့မှာကြာလို့ရှင်တော့မှရေခဲနဲ့ရေစိမ့်တာလို့နော်။ဒီအေးတဲ့ခန်းတွေကိုထည့်ထားတာပေါ့နော်။အဲ့လိုမျိုးလုပ်ရမယ်။ဟိုမှာအပြင်မှာဘာမှမရှိလို့တစ်ပင်ရေကောင်းကောင်းစီရောက်တော့ဒီဘက်တည်းတည်းနော်။အဲ့လိုမျိုးလုပ်ရမှာတော့တင်းတယ်ဆိုတော့ခုတုတ်ပြီးတော့ချိန်တိမချွေးကိုတုတ်ပြစ်တာမဟုတ်ရေဘက်ကိုဓာတ်ဆောက်တင်တာမှာတင်တာတော့မှအဲ့ဒီရေကအငွေ့ပြန်ပြီးတော့ဟိုပြင်ပကိုထွက်သွားတဲ့ခါကျတော့အငွေ့ပြန်သွားတဲ့ခါမှာလူရဲ့ခန္ဓာကိုယ်ကအပူကိုဆုတ်အောင်မောင်းလျော်လျော်အေးအောင်လုပ်ပြရပါတယ်နော်အဲ့ဒါတော့ဆေးရုံတွေမှာဒါဟိုအေးကနေပါလေထားထားပြရတော့နော်အဲ့လိုအချို့မြင်းညာလို့ပါဆိုကျွန်တော်တွေ့ဦးတဲ့ General Practitioner ရဲ့ခြေကမ်းမှာကိုသူကအေးကလုပ်ထားတယ်ပေါ့နော်အဲ့လိုဒါကိုယ်လေးလုပ်ပြရပါတယ်အဲ့ဒါတော့ Heat stroke ပေါ့အဲ့တော့ဒီလိုအဲ့တော့မလုပ်လို့ရှင်တော့လဲတဲ့ရင်တော့တဲ့ရနေရှိပါရဲ့ ตลอดเลยที่กับงานในเนี่ยอย่าคิดว่าโอเคใช่แล้วดีเซลไม่เอาเข้ามาอาจารย์เนี่ยชี้แจงตัวบ่เนาะจุดเด่นพี่เราจะผมเชื่อมันเนี่ยที่จุดพี่เราที่คุณอาลุงอยู่เอี่ยงเราไปยังไม่เส้นเสียจะเป็นแนวทับยังนะ
โอเคเอาเนี่ยเราไปยังไม่นั่นก็ยี่เว้นบ่เนาะงานได้ยาบุงานได้สุดแรกมาเลยเส้นหน้ามาบริสุทธิ์เป็นตัวที่ไปชิ้นอะไรแล้วเนี่ยพัฒนาไปชิ้นใหญ่มาบ่เนาะ อะไรอย่างเงี้ยไฮโดรเจนคาร์บอนนะช่วยมีมาช่วยในมือนะยี่ที่บ้านเนี่ยแต่บางวันนี้เราเนี่ยอินเตอร์เน็ตเราอีกอย่างทำไม่พอเนาะเพราะนั้นเราใช้อัลตราทำไม่เนาะอะไรอยู่เอ็กโคนี่ไปพูดมีอัลตราไปเรียนมาดีไปพูดทำไม่ลืมเลยเจ้าเอาทำไม่พูดแบบนี้เราไม่ยากอะไรอยู่ส่วนอีเรนี่อ่ะพอเนาะสุดละพยายามจ้องกันนี่ที่เป็นยี่กางกางนี่พอเนี่ยเราไม่มีเราไม่ทำไม่ส่วนหาอยู่ทุกข์กามาเนาะ
อารมณ์ดีขนาดเราเนี่ยปูดังยามพิเศษพิจารณ์ปูดังยามพิเศษเจ็ดเจนุกาวเวลา
โอเคเสร็จแล้วทีนี้มาที่ปูดังก็ชูกาวเวลาในบุบเนาะสีเนี่ยเงินเสวยเอาปลูกกางเส้นเจ็ดสิบเจ็ดเจ็ดจะใส่ก่อนเนาะสุราปูเองจะใส่ตามมีสุราเต้าหนีจานก่อนเนาะจะนอนอยู่เนาะเต้าหนูเรามาบ้างรู้ตัวจะใส่ตามมาบ้างแต่ใส่มาจากยี่ลูกเสือสุริยาเยปูเดชยาเยปูชูเจ้าลูกวิธาละบ่ บางทีเราชูเจ้าเราไปทำเลยสูงอะไรในยีเนฟชอบีไต่ลุชิชูเจ้าชอบอย่างดีอุเรียงนี่เลยปะเนาะวันเดียวไปชอบพี่ลูกอุเรียงนี่ต่อมาตัวกลุ่มกุศลส่งเงินเนี่ยสูงอย่างสุดเลยปะไอ้สูงอย่างสุดตัวยีว่าสุดเลยที่นี่อาเป็นชนะกูมาอีพี่อะไรที่เต็มหมดเลยอาเด็ดแต่จะสาดูดีอาจารย์รู้ที่เก่งกูชูเจ้าจะเลิกทำละปะเนาะแต่เมื่อที่บูรณะเจ้าพี่อาเราตัวเล่นตัวเวลวารุมาจารย์ว่าก้าวไม่ว่ายาวนี่ละมั่ง
แต่จันรู้ว่าดิโลชูจ้าเนี่ยจะมาเล่าเนาะยี่เว้นแม่สาวเว้นแม่แต่จ้าเราดีปูแทนเจ้าเด็ดมาเล่าว่าหูนะหายาเด็ดมาเล่าเลยบอกแต่จ้าเลยฉันไม่ต้องเด็ดไม่ใช่ตัวยานี่ละเนาะโอเคใช่ไอ้เจ้าที่ปูแทนก็ขนาดนี้พูดเล่าเด็ดเนี่ยมาพอเนาะน้อยอยู่ที่ดูเสียสิ่งที่ละเสียจันรู้ว่าดิเอาเงินปูเจงปูแทงเจงปูดีกาเยี่ยจีรามาปูเอี่ยวเมฆบ่เนาะสุดละจันรู้เรียนอะไรที่ช่วยจันรู้ ยามยานีดูยาลิชีเลยอุระใช่ไหมปูเนตยาเลยเอ็มขันยาบูปอนะสุราเย็นวิจารตาวามีรู้เย็นตาวามีรู้ตาลิชีเลยอะไรแบบนั้นเย็นตาวามีรู้ตาลิชีเลยอะไรแบบนั้นเย็นตาวามีรู้ตาลิชีเลยอะไรแบบนั้นเย็นตาวามีรู้ตาลิชีเลยอะไรแบบนั้นเย็นตาวามีรู้ตาลิชีเลยอะไรแบบนั้นเย็นตาวามีรู้ตาลิชีเลยอะไรแบบนั้นเย็นตาวามีรู้ตาลิชีเลยอะไรแบบนั้นเย็นตาวามีรู้ตาลิชีเลยอะไรแบบนั้นเย็นตาวามีรู้ตาลิชีเลยอะไรแบบนั้นเย็นตาวามีรู้ตาล င်းထန်တဲ့အကားသားလှူရှားမှုတွေလုံးလုံးတာတွေမလုံးတင်ဘူးနောက်တစ်ခါအယောင်လည်းပေါ့ဝေစားတွေပါဆိုရင်ဖြူယောင်လို့အယောင်ဖြောက်ရော့တွေကအပူကိုတိတ်မဆုပ်ဘူးအမဲဆိုအပူကိုဆုပ်တယ်ပေါ့နော်အဲ့လိုမျိုးဒီလိုပေါ်ပါတဲ့ဒိုင်းလုံးလေးလပိုင်းလုံးမဝဲဖဲနဲ့ချီဝဲမယ်ပေါ့နော်အဲ့လိုမျိုးလေးတွေရှိပါတ
ယ်ဟုတ်ကဲ့ဆရာကြီးဒီနေရာမှာတခြားပူစေတာတွေအတွက်သတိပြုဆရာကရှိသေးလားဆရာ
ဒီဆေးဝါးတွေနည်းနည်းပတ်သက်လို့ဆိုလို့ရှိရင်ဥမာဆိုပြီးတော့ဘာလို့လဲပိုင်းအောင်လာမှာတုံးတဲ့အန်တီကိုလင်နာချက်ပါတဲ့ဆေးတွေကလည်းအပူချိန်ကိုတက်စီရပေါ့နော်ဒါမျိုးတွေလည်းကျွန်တော်ကသုံးတဲ့အခါမှာသတိထားပြီးသုံးရပါတ
ယ်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီအပူဒဏ်ကြောင့်ဖြစ်နိုင်တဲ့ကျန်းမာရေးဆိုင်ရာပြဿနာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်မေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်ဆရာကြီးအခုအချိန်ပါလေ
ဟုတ်အပူဒဏ်ကြောင့်ယောဂဖြစ်နိုင်တာတော့ဒီအရေကားယောဂတွေလည်းဖြစ်နိုင်ကြတာဆိုတော့အပူဒဏ်ကြောင့်မိတ်တွေထွက်တဲ့မိတ်တွေရားတယ်ရမိတ်တွေတော့တကယ်တော့ဖြေးအခြေကလေးတွေပေါ့နော်ကျေးဇူးကြီးရဲ့အပေါက်ပိတ်သွားရင်ဒါမိအနေနဲ့တွေ့ပါတယ်မိကလည်းရားတော့ဗျာရားတော့ကြာကုတ်တယ်ပေါ့ကုတ်တော့ဒါတွေပဲလက်သေးထဲမှာကြီးပါသွားရင်ဆိုတာအနာရီညင်းလာတယ်အဲ့နဲ့ပူလာတွေဖြစ်တယ်ပေါ့ဒီပူလာတွေဖြစ်တာလည်းဥပမာယူဆတာပူတွေထွက်တယ်ကောင်းတယ်လို့လို့ပေါ့တကယ်တော့မဟုတ်ပါဘူးဒါဒီ Staphylococcus skin infection လို့ခေါ်တာဒီပိုးကြောင့်မျိုးစုံဖြစ်နိုင်တယ်အဆဝေးမိဖြစ်နိုင်တယ်ဦးနှောက်မိအောင်ဖြစ်နိုင်တယ်ဘယ်တစ်ခုလုံးလဲပြတ်နိုင်တယ်နော်အဲ့တော့ခုရပါတယ်အဲ့ဒါသေချာခုရအကျိုးလည်းနေလောင်တယ်ပေါ့အကျိုးကပူရံမခံနိုင်ဘူးဟိုနေပူရံနေတော့ပူရံနဲ့တခါလည်းအသားတွေလောင်ကုန်တယ်ပူကုန်တယ်ပေါ့နော်ဟိုအဲမဲတွေချက်ကုန်တယ်စသဖြင့်ဒါတွေဖြစ်ပါတ
ယ်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
မ ရာသီအပူဒဏ်ကြောင့်အစိုးရဆုံးဖြစ်နိုင်တဲ့အပူဒဏ်ကြောင့်တက်ပြီးတော့သတိလစ်တာတွေအပူဒဏ်ကြောင့်ဖြစ်နိုင်ခြေတွေကိုကျန်းမာရေးအကြံပေးချက်တွေကိုစူးစီးတင်ဆက်ပေးထားတဲ့ကိုဝင်းမင်းရဲ့ကျန်းမာရေးကဏ္ဍနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းတော်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်အဖီဘီယာတိုင်းရင်းသတင်းတောက်တွေကတိုင်းရင်းဒေသကနောက်ဆု
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြိုဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်တွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်မင်္ဂလာပါရှင်ကျမအမိပါမဲဆက်ဒေသတိုင်းနာသတင်းထောက်တွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့နယ်မိုင်းတုံမိုင်းထဒေသမှာUWSA Water ဖွဲ့နဲ့RCSS SSA တောင်ပိုင်းရှမ်းတပ်ဖွဲ့တို့ကြားမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ပြည်ညွန့်သိမ်းယူခဲ့တဲ့ကရင်ပြည်နယ်မြောက်ရီတောင်ဘက်မော်ခီစခန်းကိုစစ်ကောင်စီတပ်တွေပြန်လည်တိုက်ခိုက်လာတဲ့ဆိုတာနဲ့ရခိုင်ပြည်နယ်အတွင်းစစ်ကောင်စီအုပ်ချုပ်ရေးနဲ့ULAA အုပ်ချုပ်ရေးဆိုပြီးတော့ရှင်
ကျွန်မကနန်းဟောင်ပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်အစီအပိုင်းမိုင်းတော်မြို့နယ်မုံတော့မုံသာမြို့နယ်ခွဲအတွင်း UWSC ဝါတာပွဲဘက်ကတဦးကြဆုံးပြီးဆယ်ဦးထက်မနည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဝါတာပွဲဘက်ကထုတ်ပြန်ထားပါတယ်အလားတူ RCSS SSC ဖက်ကလည်းထိခိုက်ကြဆုံးမှုရှိပြီးဆက်လက်နဲ့ပစ္စည်းတွေလည်းဆုံးရှုံးခဲ့တယ်လို့သိရပါတယ်မုံတော့မုံထားဒေတာဟာ2017 NCA လက်မှတ်ရေးထိုးပြီးကတည်းကစစ်တပ်ဘက်က
မတ်လာလာလေပိုင်းကကရင်မြို့တလူမြောက်ရေးတပ်မတော်ခရနရီတဲရောက်တိုက်ခိုက်တင်းယူနိုင်ခဲ့တဲ့ကရင်ပြည်နယ်မြပတီတောင်မှစစ်ကောင်စီမော်ခီစခန်းကိုအေဘီလ6ရက်နေ့မှာစစ်ကောင်စီတပ်တွေကပြန်လည်တိုက်ခိုက်လာတယ်လို့ KNU ကော့ကရိတ်မြို့နယ်အတွင်းမှာစောအယ်ကော့တော့ကပြောပါတယ်ကော့ကရိတ်မြို့တီလမ်းပိုင်းနဲ့ထိုင်းနိုင်ငံဘက်ချမ်းမဲဆောက်ဝေါ်ရီနယ်ချလမ်းကနေစစ်ကောင်စီတပ်ကစီရင်အားပို့တာတွေရှိတယ်လို့လည်း
စစ်ကောင်စီကရခိုင်ပြည်မှာလူရင်အားလက်နက်အင်အားနဲ့ရိတ်ခါတွေဖြစ်တင်းပေးနေတဲ့အတွက်မလွဲမဆောင်သာစီရေးထိတ်တိုက်မှုဖြစ်လာနိုင်တယ်လို့ရခိုင်အမျိုးသားဖွဲ့ချုပ် ULAAA ပြောရေးဆိုခွင့်ရှိသူဦးခိုင်တုခကပြောပါတယ်စစ်ကောင်စီဟာ ULAAA ဦးဆောင်တဲ့ရခိုင်ပြည်သူအစိုးရရဲ့အုပ်ချုပ်ရေးတရားစီရင်ရေးတွေကိုအနောက်ဆက်ပေးနေတာရှိတယ်လို့အေပလ9ရက်နေ့ကဒုတိယအကြိမ် online သတင်းစာရှင်းလင်းပွဲမှာဦးခိုင်တုခကပြောဆိုသွားတာပါရခိုင်ပြည်နယ်မှာနှစ်နေပါတိုက်ပွဲတွေရပ်တန့်နေတဲ့အတွက်စစ်ပေဒုက္ခတွေတဲ့ချို့နေရပြန်နေကြသလိုနေရမပြန်နိုင်သေးတဲ့ဒုက္ခတွေတွေလည်းထောင်ပေါင်းများစွာရှိနေသေးတဲ့အတွက်နောက်ထပ်တိုက်ပွဲတွေဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်
ချင်းမြင့်တဲ့တောင်ပိုင်းပလဲဝမြို့ပေါ်မှာစစ်ဆောင်တွေအတွက်အလူငွေကောက်ခံနေတဲ့ချင်းလူငယ်လေးဦးကိုပလဲဝမြို့နယ်တရားရုံးကထောင်ဒဏ်နှစ်စီအမိန့်ချမှတ်လိုက်တယ်လို့သိရပါတယ်။ပလဲဝမြို့ပေါ်မှာပြီးခဲ့တဲ့2021ခုနှစ်မေလ28ရက်နေ့ကနေရာနှစ်ခုမှာပုံပေါက်ကွယ်မှုဖြစ်စဉ်ကြောင့်ချင်းလူငယ်လေးဦးဟာဆယ်လကျော်ကြာဖမ်းဆီးတင်းတင်းခံထားရပြီးပုံပေါက်ကွယ်မှုဖြစ်စဉ်နဲ ံချမှတ်ခံရတဲ့ချင်းလူငယ်လေးဦးကတော့အိုက်မင်းအဆိုတော်အိုက်ထွန်းမင်းကော်မဏီအိုက်ထွန်းမင်းတစ်တော်အောင်ထွန်းဆိုခအလူတို့ဖြစ်ကြပါတယ
်မွန်ပြည်သက်ပါတီ NMSP ဦးဆောင်ပြီးတန်ကတော်နဲ့ဒေသခံကိုယ်စားလှယ်တွေအချို့တူပါဝင်အကောင့်ထဲပေါ်ခဲ့တဲ့မွေးရစေးဆွဲသူတွေအတွက်ဧပြီလ6ရက်နေ့ကစပြီးမွေးရစေးထိန်းချုပ်ကူတာရေးနဲ့အသက်မွေးအတတ်ပညာဌာနကစတင်လက်ခံတော်မှာဖြစ်ပါတယ် ลัตตโลฐานะมามะปี้เป็ดส่งไปได้ด้วยมุนปิติปาร์ตี้ทวยขยายอินเน่ทวยขยายอตวินเน่မျိုးနယ်တွေကတိရက်ခံဆေးဆွဲသူတွေကိုသာစတင်လက်ခံသွားမယ်လို့ရင်းဌာနကပြန်ကြားရေးနဲ့တက်တီပညာရှင်ရှာဖွေရေးဆပ်ကော်မတီနိုင်အောင်စားကပြောပါတယ်အဲ့ဒီဌာနကမွန်ပိသိပါတီထိန်းချုပ်နယ်မြေဓမ္မဘာလာရွာအနီးမှာ ဒီဆောက်ထားတာဖြစ်ပြီးလက်တလောမှာမွန်ပိသိပါတီကဆေးဆရာတွေနဲ့ပဲစတင်ကူတာနေတယ်လို့သိရပါတယ်အခုတော့တည်င်းလွှာတွေကိုတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင်အေအေအဖွဲ့ကနေဖော်ဆောင်နေတဲ့အုတ်ချုပ်ရေးတရားစီရင်လုပ်ငန်းတွေမှာစစ်ကောင်စီတပ်ကနေအင်အားသုံးပြီးနောက်ဆက်နေတယ်လို့အေအေပြောခွင့်ရကပြောပါတယ် အခုလိုမျိုးနောက်ဆက်နေတာကြောင့်တိုက်ပွဲတွေဖြစ်လာနိုင်တယ်လို့လဲဆိုပါတယ်ရခိုင်ပြည်နယ်အတွင်းစစ်ကောင်စီအုပ်ချုပ်ရေးနဲ့ ULAA အုပ်ချုပ်ရေးဆိုပြီးတော့ရှင်ပြိုင်ဖြစ်နေတဲ့အတွက်ပို့တိုက်မှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်ဒီအကြောင်းကိုတော့ရခိုင်ကပေးပို့လာတဲ့သတင်းတစ်ပုဒ်ကိုကျွန်မအမိကနေတင်ဆက်ပေးသွားမှာပါ တိုက်ပွဲတွေညင်သက်နေခဲ့တဲ့ရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင်အဖွဲ့အေအေအနေနဲ့အုပ်ချုပ်ရေးတရားစီရင်ရေးလုပ်ငန်းတွေလှုပ်ဆောင်နေတာပါ ရခိုင်ပြည်နယ်တောင်ပိုင်းကကြောက်ဖြူတောင်ကုန်းနဲ့ရမ်းရဲမြို့နယ်တွေမှာအေအေအဖွဲ့ရဲ့တရားစီရင်နဲ့အုပ်ချုပ်ရေးလုပ်ငန်းတွေကိုစစ်ကောင်စီဘက်ကအင်အားသုံးပြီးနှောက်ယှက်နေတာကြောင့်တကယ်လို့မရက်တက်ရင်တိုက်ပွဲတွေဖြစ်ပွားလာနိုင်တယ်လို့မတ်လ9ရက်နေ့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအေအေပြောရေးဆိုခွင့်ရှိသူခိုင်တုခကရခိုင်ဘာသာနဲ့အခုလိုမျိုးပြောပါတယ်
လည်းရခိုင်ပြည်မှာတည်ဆောက်နေတဲ့အုပ်ချုပ်ရေးတရားစီရင်ရေးတွေကိုပါလက်ရှိရခိုင်ပြည်နယ်မှာတည်ဆောက်နေတဲ့အုပ်ချုပ်ရေးတရားစီရင်ရေးတွေကိုစစ်ကောင်စီဘက်ကကျွန်တော်တို့စီကိုတောက်လျှောက်စာရေးပြီးတော့ကန့်ကွက်နေတာတွေမြေပြင်မှာလည်းမြန်မာစစ်တပ်နေနဲ့အနှောက်အယှက်ပေးနေတာတွေဆက်တိုက်လုပ်ဆောင်နေတယ်ထိတ်တဲ့ရင်ဆိုင်မှုတွေမဖြစ်ရအောင်ကျွန်တော်တို့လည်းသူတို့ကြားမှာပြန်လည်စကားပ
ကျွန်တော်တို့ကလည်းစိတ်ထိတ်ရင်ဆိုင်မှုအသည့်ရောက်မလာနိုင်ဘူးလို့ပြောလို့မရဘူး။ယူအယ်အေရဲ့လုပ်ငန်းတွေကိုအခုလိုစစ်ကောင်စီဘက်ကနောက်ဆက်နေတာနှစ်ဖက်အဖွဲ့ကြားအခုနှစ်ထောင်နှစ်ဆယ်နှစ်ခုနှစ်ထဲမှာဒီမှာမူမြင့်လာနေပါတယ်။လက်ရှိရခိုင်ပြည်နယ်မှာစစ်ကောင်စီရဲ့အုပ်ချုပ်ရေးရှိနေတယ်လို့နယ်ဘက်ဒေသတွေမှာတော့ယူအယ်အေအဖွဲ့ကလည်းသူတို့အုပ်ချုပ်ရေးကိုလုံ
ชีมีอยู่พี่ล่ะในเดือนลุงเนี่ยอุ้มอยู่เนี่ยปีเนี่ยลุงจะกูจะเลี้ยงอุ้มท้องตาเสียงอ่ะเจ้าบ่ายนี่ปวดหัวจริงเหรอชีมีเลือดทับที่มันเนาะแล้วชีเยนเนี่ยเอเนี่ยดีมากอ่ะแต่เนี่ยปีนี้ลุงก็รับไม่ชิลหมดเนาะนอกจากนี้เนี่ยพอสังทารที่คุ้มเนี่ยเดี๋ยวได้มาอาศัยกันอยู่เจ้าเนี่ยที่ดีดามาโมต้องอยู่เยอะๆแต่ก็ยังรับไม่ชิลเนาะยังไม่โอเลเลยยังไม่ได้โอเลล่ะมาเลยลูกอีสานเลย
และชีสกังสีจะด้วยนี่เนี่ยใจเนี่ยปีเนี่ยดีดีกันเล่นนักการพ่อเรนเนี่ยเสียใจมากนี่แหละเช่นเนี่ยยิ่งด้วยเนาะรักใครปะกูเส้นเนี่ยน่าเล่นละในชีสีเดียวตัวก็อยู่สบายแต่ว่าเรื่องที่ไหนเดี๋ยวถ้าใครไปดูเรื่องที่กันนี่น่าเมื่อตัวสบายรักใครปีเนี่ยจะมารอหน้าท้าวเสียชีคุณก็สั่งลูกยามาเสด็จเนี่ยเอเอรักใครเล่นนักการพ่อเราจ้าแต่ว่าพี่ป้าเก็บีแต่ว่าพี่เสนอจะมาเอเอเนี่ยเสียเสด็จสบายรอ มาถึงอาหมูเนี่ยพันสิขังเกียร์อาหมูอยู่อะไรมิชูขังอาหมูเรนเนี่ยที่ถ้าใครไปดูเรื่องอาหมูจะก้าวเสบีเต็งเสาเนื้อจ้าละเชื่อไปเลยใช่ไหมเสบีรอจำเป็นเพื่อจีเรนเนี่ยอาเป็นเนี่ยเพื่อจีเรนก็ด้วยส่งส่วนหนึ่งมาหมอบเป้ในนี้ก็ไม่สบีรอปีเกเรมัชละนักสักคนเย็นนี้จำรอนี่มาปูจมูจีไม่เอาแรงอาเปียวสูเกะไปเลยที่ลมยุบเปียวสูจะด้วยหาปูบรอสูอยู่อะไรชิ้นนี้ก็ อุติตัวเมลูเกี่ยมยุทธ์สิ่งเขียนอยู่ประกาศเปล่าเลยที่จังหวัดมิกเลียมงาสุสีเจนสับปิดท้าไปเลยสิ่งสิ่งกูสั่งใจใจเนี่ยเดียวมีด้านยิ่งยิ่งสวยอ่ะเอ็นยูจีปีรูกากวยีปีดีเอพวยรู้อาจารย์เพ็ปพวยจีรูปีในนี้ตัวเมสุดเลยพวกเจ้ามุจีไม่เอาไลน์เปล่าสุดเจ้าด้วยฮะอาพี่ตัวบอมสาวุลูเกี่ยมยุทธ์สิ่งเขียนอยู่เนี่ยแรงงานใจตาวงการวุฒิสอตอนนี้ก็เปล่าไปเลย
ที่เราบอกมาสั่งลูกเนี่ยเดี๋ยวเจนเนี่ยอาเป็นเลสโรตันที่ที่ยังอีอาอีจังยังยังยังพิจารณาลูเรียอารมณ์สุภาพลูเนี่ยถ้าอย่างนั้นจะรับที่เอาลูเลยอันนี้มาจะมาจากเด็กตัวช่วงสุดหนึ่งไปตะคุลูเรียส่วนเลยเว้ยกูอยู่ซาตะคุเทมเนี่ยส่งกันทารุไม่อยากเป็นตะชาร์อยู่ซาเดียวเลยแทบเป็นเส้นทางที่ก็จะไปหาการลงพิจารณาสุดที่หาลูเนาะ
ပြီးခဲ့တဲ့ခွန်ဆက်ခွန်နှစ်ကြိမ်မြောက်တာဝန်တော်နေခန္ဓာမှာနောက်ဆက်ကဥက္ကဋ္ဌဗိုလ်ချုပ်ဝန်ကြီးမင်းအောင်လိုင်ကအကြံဖက်ဖွဲ့တွေနဲ့အကြံဖက်ဖွဲ့စည်းကိုအားပေးထောက်ခံတဲ့အဖွဲ့တွေကလွှဲရင်NCA လက်မှတ်ယူထားတဲ့အဖွဲ့တွေလက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့အဖွဲ့တွေနဲ့လွတ်လပ်ပြီးကြိုတင်ကတ်သတ်ချက်မထားဘဲတည်ဆောင်ဆွေးနွေးသွားမယ်လို့ဆိုပါတယ် Rune, a member of the Drizzle Sidusama Chidru, Lema Yudhaji Machidi, Diana Nenaga, Port Rune, Lula Bijudin, Kantache, Matabe, Ninja Drizzle Sunubody, Pirutama Chide.
Tabi me, Piruka, ye poet, Pidi Edwin, Troye Yimancheha, Payana Lenekai, Puazi Rune, Matuni Bulo, Nangaye Nila Tontatu, Uyaton Tiboga, Kurupiavare.
Pidi Etigale, Troye Manjaga, sit up you quay, sit up, Chokchaye.
แต่ชิมงยีเวลิแต่นาเรียยีมันจะในกามดูแต่นาเรนในกายพวยดีมันจะก้าตรูดีตาตรูนี่ดูมิโอเรดีกบังอุชโอขึ้นเนี่ยเพื่อเรื่องนี้บอกว่าไอ้ยาตัวบุสอะไรก็ชนิดลุยยาเลยพิเศษลุยยาเลยสุดเลยตบบ่นาซากะกังซีฮะมิโอดานิญญีสุยาเอ็นยูจีปิรูกะกวยตะพวยปิดีเอ็มเนี่ยตรูเย่แล้วเอาคำพวยดีอาลงกู
အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ရှမ်းပြည်အစီအပိုင်းမန်တုံမြို့နယ်မုံတော့မုံချာမြို့နယ်ခွဲတွင်UWS၀တာဖွဲ့နှင့်ACSSSSA တို့အကြားပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်။ကရင်အမျိုးသားလူမျိုးရေးတပ်မတော်KNLA တိုက်ခိုက်သိမ်းယူခဲ့တဲ့ကရင်ပြည်နယ်မြဝေတောင်ဖက်မော်ကီစခန်းကိုဧပြီလ6ရက်နေ့မှာစစ်ကောင်စီတပ်တွေကပြန်လည်တိုက်ခိုက်လာခဲ့ပါတယ်။ ဒေါက်တာအဗ်ဒူမိုမန်ကတောင်းဆိုလိုက်ပါတယ်ဂျော်ဂျီယာပြည်နယ်ကိုစားပြုဒီမိုကရက်တစ်ပါတီကအထက်လွှတ်တော်အမတ်ဂျွန်အက်ဆပ်နဲ့အာရှပစ္စည်းပေးဗဟိုအာရှနဲ့လက်နက်မပြတ်ပွားရေးဆိုင်ရာအောက်လွှတ်တော်နိုင်ငံသားကြီးကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ်ဒီမိုကရက်ပါတီအောက်လွှတ်တော်အမတ်အေမီဘီရာနဲ့ဝင်ကြီးမိုမန်တို့တွေ့ဆုံချိန်မှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်ဘင ကိုယူကရိန်းနိုင်ငံသားယဉ်ကြီးကပယ်ချလိုက်ပါတယ်သူတို့ကိုစာရုရှားကိုယူကရိန်းကတိုက်ခိုက်ပေးနေတဲ့အတွက်ယူကရိန်းကိုဆစ်လက်နက်တွေထောက်ပံ့ပေးကြဖို့သူကထပ်မံတောင်းဆိုလိုက်ပါတယ်ကျွန်တော်တို့ရဲ့တောင်းဆိုချက်ကတော့မျှတမှုရှိပါတယ်ခင်ဗျားတို့ကကျွန်တော်တို့ကိုလက်နက်ပေးပါကျွန်တော်တို့ကအသေးခံပြီးတိုက်ပေးမယ်စစ်ပွဲဟာလေယူကရိန်းမှာပဲအဆုံးသတ်သွားစေရမယ်လို့ဝန်ကြီးကပြောလိုက်
ောင့်ရုရှားနိုင်ငံကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီကနေပြီးတော့ထုတ်ပယ်ပြစ်ဖို့G7 စမုထုတ်သည့်ခုနှစ်နိုင်ငံကဒီကနေ့တောင်းဆိုလိုက်ပါတယ်။အခုချိန်ဟာရုရှားနိုင်ငံကိုလူ့ခွင့်ရေးကောင်စီအဖွဲ့ဝင်ကနေရက်ဆိုင်ပြစ်ဖို့အချိန်တန်ပါပြီလို့ G7 အဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်၊ဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတို့ကကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါလေရှင်။မြန်မာနိုင်ငံမှာနိုင်ငံသားဝင်ငွေထိန်းချုပ်တဲ့ဥပဒေတည်ရဲ့ချမှတ်ပြီးတော့မြန်မာချက်နဲ့လဲလှယ်ရမယ်ဆိုတဲ့ဗဟိုဘဏ်ရဲ့အမိန့်တစ်ချောင်းဥရောပနိုင်ငံတွေကစီးပွားရေးလုပ်ငန်းတွေအနေနဲ့လုပ်ငန်းဆက်လက်လည်ပတ်ဖို့အခက်တွေ့နေတယ်လို့ရန်ကုန်မြို့အခြေစိုက် EU ဥရောပသမဂ္ဂကိုယ်စားလှယ်ရုံးကဧပြီလ5ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်ရှင်။မ ညမနိုင်ငံထဲမှာလက်တလောဖြစ်နေတဲ့စစ်တပ်ရဲ့အကြမ်းဖက်နှိပ်ကွပ်မှုတွေကြောင့်ထွက်ပြေးလာကြတဲ့မြန်မာနိုင်ငံသားတွေကိုထိုင်းဆိုရကနေမြန်မာနိုင်ငံဘက်ကိုပြန်ပြီးတော့မောင်းထုတ်နေတယ်လို့ပြန်ပို့ခံရတဲ့ဒုက္ခသည်တွေအပါအဝင်ထိုင်းအာဏာပိုင်နေတွေ့ဆုံချိန်မှာမေးမြန်းပြီးတော့ AP သတင်းမှာဖော်ပြထားပါတယ်ရှင်ဒီကနေ့အတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲဧပြီလ9ရက်နေ့ ကြာသာရင်းညရဲ့အစီအစဉ်ထုတ်လို့ရေမှုကအလိမ်မာဖြစ်ပါတယ်ရှင်စပိုင်းဆိုင်ရာအတန်းဖက်အင်ဂျင်နီယာတွေကတော့ National Kaline ပြည်ကျေးအေလီယက်ကိုဖြစ်ပါတယ်ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ဗီအိုကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်ညနေတကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျန်းမာဘေးပျော်ဝေးကွာလို့လိုတဲ့ဆ
This program has come to you from the Voice of America, Washington.